Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2018ခုနှစ်နိုဝင်ဘာလ14ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနူမီတာ2440 51တို့ကနေစတင်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကယ်လီဖိုးနီးယားပြည်နယ်မှာလောင်နေတဲ့တော်မီတွေကြောင့်အနည်းဆုံးလူ44ယောက်သေဆုံးပြီးဖြစ်ပါတယ်ပြင်သစ်သမ္မတမက်ခရွန်နဲ့ပြင်သစ်နိုင်ငံကိုသမ္မတထရန့်ကပြင်ထောင်စာဝေဖန်လိုက်ပါတယ်စင်ကာပူမှာကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကနေမြန်မာနိုင်ငံရခိုင်အရေးနဲ့ပတ်သက်လို့ပြင်းထန်တဲ့သဘောထားထုတ်ပြန်ဖို့ရှိနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုကြောင်လင်းနဲ့အတူတင်ပြပေးသွားမှာခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဘင်္ဂလားဒေ့ရှ်မှာရှိတဲ့ရင်ဂျာတွေမြန်မာနိုင်ငံဘက်ကိုပြန်လာရေးကိစ္စမှာသူတို့ရဲ့သဘောဆန္ဒအလျောက်သာဖြစ်တဲ့လို့ကုလသမဂ္ဂဒုက္ခသည်များယုံကပြောပါတယ
် Our position remains the same when it comes to the return issue
UNHCR လက်ထောက်မဟာမင်းကြီး Volker Turk ပြောကြားသွားတာပါဒီအကြောင်းသတင်းနေပြီးနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအာဆီယံထိပ်သီးဆွေးနွေးပွဲမှာအမေရိကန်ကပြောမဲ့သဘောထားမြန်မာဘက်ကပြောမဲ့သဘောထားစကားတွေကိုလည်းတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ဗိုလ်ထုနေမနေ့ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုကြောင်လင်းတို့ပြောပြပေးပါအောင်ဗျာ
ကယ်လီဖိုးနီးယားပြည်နယ်မှာတောင်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာတပံနဲ့လောင်နေတဲ့တောမီတွေကိုထောင်ပေါင်းများစွာသောမိသားသမားတွေငြိမ်းသက်နိုင်ဖို့စူးစမ်းနေကြပါတယ်ဒီတောမီတွေကြောင့်အနည်းဆုံးလူ44ဦးသေဆုံးပြီး228ဦးလောက်လည်းပျောက်ဆုံးနေဆဲဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်ကမ်ဖိုင်ယာလို့အမည်ပေးထားတဲ့မြောက်ပိုင်းကလူဦးရေ3000နီးပါးရှိတဲ့ Paradise မြို့အနီးဝန်းကျင်ဒေသတွေမှာလောင်ကျွမ်းနေတဲ့တောမီကြောင့်အနည်းဆုံးလူ42ဦးသေဆုံးပြီးတစ်မြို့လုံးနီးပါးမိလောင်မြင်ဖြစ်သွားခဲ့ပါတယ်ဒီတောမီဟာတခါမှမကြုံဘူးတဲ့အတိုင်းအတာနဲ့လောင်ကျွမ်းနေတာဖြစ်ကြောင်းမိလောင်တဲ့ဒေသတွေကိုလူကိုယ်တိုင်သွားကြည့်လိုက်ရင်ဘလောက်အထိဆိုးရတဲ့အခြေအနေရှိတယ်ဆိုတာကိုသိနိုင်မှာဖြစ်ကြောင်းဘတ်ခိုင်ရဲတပ်ဖွဲ့အကြီးအကဲကိုရီဟွန်နီယေကသတင်းတောက်တွေကိုပြောပါတယ်မီလောင်ပြီးတဲ့နေရာတွေကရှာဖွေတွေ့ရှိတဲ့အလောင်းတွေကိုအများဆုံးစစ်ဆေးနိုင်ရေးအတွက်မီလောင်တဲ့နေရာတွေနဲ့အနည်းဆုံးနေရာကို DNA စစ်ဆေးတဲ့ဆက်တွေလူသေအလောင်းရှာဖွေတဲ့ခွေးတွေရွှေ့ပြောင်းလို့ရနိုင်တဲ့ရင်ခွဲရုံတွေကိုအာဏာပိုင်တွေကတည်ဆောင်ထားပြီးဖြစ်ပါတယ်ပစိဖိတ်ကမ်းခြေတစ်လျှောက်မီလောင်နေတဲ့မိုင်620ကျော်ပတ်လည်မှာရှိတဲ့ဒေသက2သိန်းခွဲလောက်ကိုလည်းဘေးကင်းရာကိုအာဏာပိုင်တွေကရွှေ့ပြောင်းခိုင်းထားပါတယ်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းလော့စ်အန်ဂျလစ်မြို့အနီးကဟောလိဝုဒ်မင်းသားမင်းသမီးတွေအဆိုတော်တွေနဲ့လူကုန်တန်နေတဲ့အရာဒေတာတခုဖြစ်တဲ့မာလီဘူအနီးဝန်းကျင်မှာလောင်နေတဲ့တောမီကြောင့်နာမည်ကြီးအတော်များများရဲ့အိမ်တွေလည်းမိတဲ့ပါကုန်တယ်လို့ဆိုပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြင်သစ်နိုင်ငံနဲ့ပြင်သစ်သမ္မတအီမန်နျူမက်ခရွန်တို့ကိုနေတော့ကဝေဖန်ရှုတ်ချလိုက်ပါတယ်ပြင်သစ်သမ္မတကိုထောက်ခံလို့အရေးအတွက်ကကြာဆင်းနေတဲ့အကြောင်းနေတိုးလို့ခေါ်တဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ကာကွယ်ရေးသုံးစရိတ်ကိုပြစ်မိအောင်ပြင်သစ်ကမပေးနိုင်တဲ့အကြောင်းပြောဆိုခဲ့ပြီးတော့အမေရိကန်ကတင်သွင်းတဲ့ဝိုင်ရက်တွေပေါ်ပြင်သစ်ကသွင်းကုန်ခွန်တင်းကျပ်တာနဲ့ပတ်သက်ပြီးလဲသမ္မတဒေါ်နယ်ထရန့်ကတိုက်ခိုက်ပြောဆိုခဲ့ပါတယ်။အမေရိကန်တရုတ်နဲ့ရုရှားတို့ရန်ကကာကွယ်ရေးဥရောပအနေနဲ့ကိုပိုင်တပ်တည်ထောင်မှုပြင်သစ်သမ္မတအီမန်နျူမက်ခရွန်ကအကြံပြုပါတယ်။နေတိုးအဖွဲ့ဟာအမေရိကန်ရဲ့မဟာမိတ်ဖြစ်ပေမဲ့လဲသမ္မတထရန့်ကနေတိုးအဖွဲ့ကိုမကြာခဏတိုက်ခိုက်ပြောဆိုနေတာပါ။နေတိုးအဖွဲ့မှာ2024ခုနှစ်ထိရွယ်ပြီးတပ်မထရကအဖွဲ့ဝင်နိုင်ငံတစ်ခုချင်းနေနဲ့အသုံးစရိတ်ရဲ့ဒီ200ခန်းလုံးကိုကာကွယ်ရေးသုံးစရိတ်ဖြစ်ထည့်ဝင်ရမယ်လို့ဆိုပါတယ်ဒါပေမဲ့နေတိုးအဖွဲ့ဝင်29နိုင်ငံနေနဲ့29နိုင်ငံထဲမှာ8နိုင်ငံကပဲ200ခန်းလုံးကိုထည့်ဝင်နိုင်ကြပါတယ်ပြည်သူနိုင်ငံကကာကွယ်ရေးသုံးစရိတ်ကို 1.82 ခန်းလုံးချထားပါလေဒါပေမဲ့လေနေတိုးအဖွဲ့ဝင်နိုင်ငံတွေကို2025ခုနှစ်တည်းရွယ်ပြီး73စီးတီတိုးမြင့်မှုအစီအစဉ်ကိုပြင်သစ်ဘက်ကကြေညာထားပါလေ
မြောက်ကိုရီးယားနိုင်ငံထဲမှာဒုံးလက်လက်တွေဖုံးကွယ်ထားလို့ရတဲ့စစ်အခြေစားစခန်းအနည်းဆုံး73ခုရှိတယ်ဆိုပြီးထွက်ပေါ်နေတဲ့သတင်းတွေဟာအတုအယောင်သတင်းတွေသာဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကလည်းသူ့ရဲ့သဘောထားကိုထုတ်ဖော်ပြောကြားလိုက်ပါတယ်မြောက်ကိုရီးယားကဒုံးလက်နဲ့တင်းဆက်လို့ရတဲ့စခန်းတွေတည်ဆောက်နေတယ်ဆိုပြီးတနီယော့တိုင်းစ်သတင်းစာမှာဖော်ပြထားတဲ့သတင်းဟာမှန်မှန်ကန်ကြောင်းအဲ့ဒီအခြေစက်စခန်းတွေအကြောင်းအလုံးစုံကိုသိရှိထားပြီးထက်သွင်းဆွေးနွေးမှုတွေရှိနေကြောင်းဒါဟာအသေးစားမဟုတ်သလိုတာမန်ဖြစ်ရုပ်ဖြစ်စဉ်နဲ့ကြော်လွန်ပြီးဖြစ်ပျက်နေတာတွေမရှိကြောင်းဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကထုတ်ပြန်တဲ့အစီရင်ခံစာကိုတနီယော့တိုင်းစ်သတင်းစာကပြန်လည်ရေးသားထားတာနဲ့ပတ်သက်လို့သမရထွန်းကသူ့ရဲ့သဘောထားကိုထုတ်ဖော်ပြောဆိုလိုက်တာပါအခြေအနေတွေဆိုးဝါးလာနေတယ်ဆိုရင်သူကပဲအရင်အသိပေးမှဖြစ်ကြောင်းလဲသမရထွန်းကတွစ်တာလူမှုကွန်ရက်ကတစဉ်အင်္ဂါနေ့မှာရေးသားခဲ့ပါတယ် CSIS ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာကောင်းကင်ဂျိုရုဓာတ်ပုံတွေမြောက်ကိုရီးယားကနေထွက်ပြေးလာသူတွေနဲ့ အမေရိကန်ထောက်လိုင်းရေးနဲ့အစိုးရအရာရှိတွေကိုပါမေးထားတာတွေကိုအခြေခံပြီးအခုလိုသုံးသပ်ခဲ့ခြင်းဖြစ်ကြောင်းတနင်္လာနေ့ကထုတ်ပြန်တဲ့အစီအစဉ်သားမှာဖော်ပြထားပါတယ
်။ CNN သတင်းဌာနရဲ့အင်ဂျီရိုဆိုင်ရာအကြီးတန်းသတင်းတော့ Jim Acosta ရဲ့အင်ဂျီရိုအတွင်းသတင်းယူခွင့်ရုပ်သိမ်းခံရတာနဲ့ပတ်သက်ပြီးတော့သမ္မတ Donald Trump အစိုးရကို CNN ရုပ်မြင်သံကြားဌာနကနေ့တုန်းကပဲတရားစွဲဆိုလိုက်ပါတယ်။အင်ဂျီရိုပြောခွင့်ရအမျိုးသမီးSarah Sanders ကတော့ CNN ဟာနာမည်ပိုကြီးအောင်လုပ်နေတာလို့ဝေဖန်ပါတယ်။အင်ဂျီရိုမှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲတစ်ခုတွင်သမ္မတ Trump ကို CNN သတင်းတော့ Jim Acosta ကမေးခွန်းတစ်ခုမေးတယ်။သမ္မတကလည်းမေးခွန်းအားလုံးကိုပြန်ဖြေတယ်။အင်ဂျီရိုရဲ့လုံတင်မျိုးသမီးသူက Jim Acosta စီကနေပြီးတော့မိုက်ကရိုဖုန်းကိုယူဖို့လုပ်တာကို Jim Acosta ကပြန်ပေးဖို့ကူတိလျောက်ညှင်းဆန်ခဲ့တယ်။ဒီလိုမတင့်တော်တဲ့ပုံစံမျိုး CNN သတင်းတော့ Jim Acosta လုပ်တာဒါပရမတ်ဆုံးချိန်နဲ့မဟုတ်ပါဘူးလို့အင်ဂျီရိုပြောခွင့်ရအမျိုးသမီးကဆိုပါတယ်ဝါရှင်တန်ဒီစီမြို့ကတရားရုံးမှာ CNN သတင်းဌာနကအင်္ဂါနေ့တုန်းကသမ္မတဒေါ်နယ်ထရမ့်အစိုးရကိုတရားစွဲဆိုခဲ့တာဖြစ်ပြီးပြည်ထောင်စုတရားသူကြီးကဒီကနေ့မှအဲ့ဒီအမှုကိုကြားနာဖို့ရှိပါတယ်။အခုလိုသတင်းယူခွင့်ရုပ်သိမ်းခြင်းဟာအခြေခံဥပဒေရဲ့ပထမပြင်ဆင်ချက်ဖြစ်တဲ့သတင်းထုတ်လွှင့်ခွင့်နဲ့ပြင်စမပြင်ဆင်ချက်ဖြစ်တဲ့အရေးယူအပြစ်ပေးခြင်းကာယကံရှင်ရဲ့ဖြေရှင်းခွင့်ဒီဖြေရှင်းပိုင်ခွင့်ကိုချုပ်ဖောက်လိုက်တာပဲလို့ CNN သတင်းဌာနကပြောပါတယ်။သတင်းတော့ Jim Acosta ကိုသတင်းယူခွင့်ပြန်ပေးဖို့နဲ့သူ့ကိုအခုလိုနှောက်ယှက်တမ်းမှုတွေထပ်မလုပ်နိုင်အောင်တရားရုံးကတားမြစ်ပေးဖို့ CNN သတင်းဌာနကတရားရုံးကိုရှောက်ထားတာရှိပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတ
ယ်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကနေမြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ရက်စက်မှုတွေမှာတာဝန်ရှိသူတွေကိုအပြစ်အဝအရေးယူပေးရေးတောင်းဆိုတဲ့ကြေညာချက်ထုတ်ပြန်ဖို့ပြင်ဆင်နေပါတယ်။ဒါဟာအဖွဲ့ဝင်နိုင်ငံတစ်ခုချင်းစီရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရဘူးဆိုတဲ့ကာလရှည်ကြာတရှိလာခဲ့တဲ့အာဆီယံရဲ့အခြေခံမူဝါဒကိုကျော်လွန်ပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ပြင်ထန်စွာရပ်တည်သွားမယ်ဆိုတာကိုအာဆီယံကပြသမဲ့အနေအထားဖြစ်ပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲပိတ်ပွဲအခမ်းအနားမှာပြောကြားဖို့ရှိတဲ့အင်ရှင်အလက်ဂျာဥက္ကဋ္ဌစင်ကာပူဝန်ကြီးချုပ်လီချန်လုံးရဲ့မင်ကုန်းမူကြမ်းကိုရိုက်တာသတင်းဌာနကကြိုတင်ရရှိခဲ့တာမှာရခိုင်ပြည်နယ်အတွင်းကအခြေအနေတွေဟာစိုးရိမ်စရာကောင်းနေဆိုတာကိုထည့်သွင်းပြောကြားဖို့ရှိကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ဒီမင်ကုန်းမူကြမ်းပါအချက်အလက်တွေဟာတကယ်တကယ်မင်ကုန်းပြောကြားတဲ့အချိန်မှာပြောင်းလဲမှုတွေရှိကောင်းရှိနိုင်တယ်လို့လည်းရိုက်တာသတင်းကရေးပါတယ်။အာဆီယံထိပ်သီးဆွေးနွေးအပြီးထုတ်ပြန်မဲ့သဘောထားကြေညာချက်ကိုတော့အင်္ဂါနေ့နောင်ပိုင်းခေါင်းဆောင်တွေရဲ့ဆွေးနွေးပွဲအပြီးဒါမှမဟုတ်ဒီကနေ့ဗုဒ္ဓဟူးနေ့မှာထုတ်ပြန်လိမ့်မယ်လို့မျှော်လင့်ရပါတယ်။အခုနှစ်အတွက်အလဲကျဥက္ကဋ္ဌဖြစ်တဲ့စင်ကာပူနိုင်ငံကအာဆီယံထိပ်သီးဆွေးနွေးပွဲကိုနိုဝင်ဘာလ17ရက်ကနေ15ရက်နေ့အထိအင်ရှင်အဖြစ်လက်ခံကျင်းပနေတာမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လည်းတက်ရောက်နေတာဖြစ်ပါတယ်။ရခိုင်ပြည်နယ်နဲ့ပတ်သက်လို့အရင်အာဆီယံအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်တွေမှာတော့မြန်မာနိုင်ငံကတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြသူတွေနဲ့တခြားအိုးအိမ်ဆွန့်ခွာထွက်ပြေးသွားကြသူတွေနေရာပြန်နေရေးဟာအရေးကြီးကြောင်းစာနာမှုဆိုင်ရာအကူအညီတွေပေးရတဲ့လူမျိုးစုတွေအကြားပြန်လည်ရင်ကြားစေရေးလို့ကိုတောင်းဆိုခဲ့ပေမဲ့အခုတစ်ခေါက်မှာတော့တာဝန်ရှိသူတွေကိုအပြည့်အဝအရေးယူရေးဆိုတဲ့အချက်ကိုထက်သွင်းတောင်းဆိုဖို့ရှိနေတာပါအခုထုတ်ပြန်ဖို့ရှိတဲ့အာဆီယံအဖွဲ့ရဲ့သဘောထားကြေညာချက်ကိုအဖွဲ့ဝင်၁၀နိုင်ငံစလုံးကထောက်ခံမယ်မထောက်ခံဘူးဆိုတာတော့မသေးကြသေးပါဘူးရခိုင်ပြည်နယ်ကရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့မွတ်စလင်အများစုနိုင်ငံတွေဖြစ်ကြတဲ့မလေးရှား၊အင်ဒိုနီးရှားနဲ့ဘရူနိုင်းနိုင်ငံတို့ကအာဆီယံအနေနဲ့ပြင်ထန်တဲ့ရည်ရည်ချက်ရဲ့ထားရှိဖို့လိုလားနေကြပေမဲ့တစ်ဖက်မှာမြန်မာနိုင်ငံနဲ့ပုံမိုရင်းနှီးတဲ့ကမ်ဘောဒီးယား၊လာအိုနဲ့ဗီယက်နမ်နိုင်ငံအပါအဝင်ထက်နိုင်ငံတို့ကမြန်မာဘက်ကအကာအကွယ်ပေးဖို့ရှိနိုင်ပါတယ်။မလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကလည်းတစ်ချိန်တည်းမှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမကာကွယ်သင့်တာကိုကာကွယ်ဖို့ကြိုးစားနေတယ်လို့ထိပ်သီးဆွေးနွေးပွဲပြင်ပမှာသတင်းတောက်တွေကိုအင်္ဂါနေ့ကပြောကြားခဲ့ပါတယ်
။ American သူသမ္မတ Mike Pence ဟာ33ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့စမူးနိုင်ငံကိုမနေ့တုန်းကပဲရောက်ရှိလာခဲ့ပါတယ်။ဂျပန်နိုင်ငံကလည်းအဆင့်သူရောက်လာခဲ့တာပါ။သမ္မတ Donald Trump ကိုစားအာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့လာတာဖြစ်ပြီးအာဆီယံနဲ့ Indo-Pacific ဒေသတွင်းနိုင်ငံတွေနဲ့ American အကြားမှာအပြန်အလှန်ကုန်သွယ်ရေးတွေကိုလွတ်လပ်လပ်ပုံမှန်လေးလေးလှုပ်ဆောင်မှုသမ္မတ Trumpဆိုဆိုရကစီစဉ်ထားတဲ့အတိုင်းအခိုင်အမာဆက်ပြီးတော့လှုပ်ဆောင်သွားမယ်ကြောင်းဒုသမ္မတမိုက်ပန့်စ်ကပြောကြားဖို့ရှိပါတယ်။ကွန်ဒိုရင်းနဲ့ရင်းနှီးမြှုပ်နှံမှုကိစ္စတွေအပြင်လုံခြုံရေးကိစ္စကိုလည်းအမေရိကန်ဘက်ကကန့်လန့်သွားဖို့ရှိပါတယ်။ပြီးခဲ့တဲ့နှစ်ဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံကိုသမ္မတ Trump ကတက်ရောက်ခဲ့ပြီးတော့ Indo-Pacific ဒေသနဲ့အမေရိကန်ကြားလွတ်လပ်တဲ့ကွန်ဒိုရင်းတွေလှုပ်ဖို့မဟာဗျူဟာကိုချမှတ် ချပြခဲ့ပါတယ်အခုဒုသမ္မတမိုက်ပင်စ်ကရဲ့ခီးစဉ်မှာတော့သမ္မတထရမ့်ချပြခဲ့တဲ့မဟာဗျူဟာအတိုင်းအခိုင်အမာဆက်ပြီးတော့လှုပ်ဆောင်သွားမယ်အကြောင်းပြောဆိုရှိပါတယ်အာရှမှာစီးပွားရေးအကောင်ကြီးထွားလာနေတဲ့တရုတ်နိုင်ငံကလည်းသူ့ရဲ့ကမ္ဘာလမ်းစီမံကိန်းအတွက်အာဆီယံဒေသတွင်းနိုင်ငံတွေကိုလွှမ်းမိုးနိုင်အောင်ချဉ်းကပ်ထိုးပေါက်တာတွေတစ်ဖက်မှာရှိနေတာကြောင့်အမေရိကန်ဘက်ကလည်းဘလို့ကြီးမားတဲ့စီးပွားရေးဆိုင်ရာကမ်းလှမ်းမှုတွေရှိလာနိုင်မလို့ဆိုပြီးအာဆီယံနိုင်ငံတွေဘက်ကလည်းအခုထိတီးဆွေးနွေးပွဲမှာစောင့်ကြည့်နေကြတာပါဒုသမ္မတမိုက်ပင်စ်ဟာအခုသတင်းပတ်ထဲပပွာနယူဂီနီနိုင်ငံမှာကျင်းပမဲ့ APEC ထိပ်သီးဆွေးနွေးပွဲကိုလည်းသမ္မတထရမ့်ကိုစားဆက်ပြီးတော့တက်ရောက်မှာဖြစ်ပါတယ်
အစ္စရေးတို့ဘက်ကလက်ခံမယ်ဆိုရင်အီဂျစ်ကဂျာဝင်ဆောင်ရွက်ပေးတဲ့အပြစ်ကရဆေးသဘောတူညီချက်ကိုလက်ခံမယ်လို့ပါလက်စတိုင်းစစ်သွေးကြောအဖွဲ့ဟာမတ်စ်ကပြောကြားလိုက်ပါတယ်။အစ္စရေးဘက်ကအပြစ်ခရဆေးသဘောတူညီချက်ကိုလက်ခံမယ်မခံဘူးဆိုတာတော့မသိရသေးပါဘူး။ပါလက်စတိုင်းဘက်ကအပြစ်ခရဆေးကိုသဘောတူလက်ခံမယ်အကြောင်းသဘောထားထုတ်ပြန်ပြီးနိုင်ပိုင်းအကြာမှာပဲစစ်စင်ရေးတွေကိုလိုအပ်တယ်လို့ဆက်လက်ဆောင်ရွက်သွားဖို့အစ္စရေးအမျိုးသားလူညုံရေးကောင်စီကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။
ဘူရူနီမနက်ခင်းမြန်မာနိုင်ငံကသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုကျော်လင်းတို့ပြပြခဲ့ကြတာပါခင်ဗျာ။ VOA ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလည်းကျွန်တော်ထုတ်လွှင့်နေတဲ့ပိုင်းနဲ့တင်ပါပဲတရက်နားဆင်နေပါလေ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုတင်ပြသွားမှာဖြစ်ပါလေ။ရင်းညာတွေနေရရင်ပြန်ပို့ရေးကိစ္စမှာဒုက္ခတွေရဲ့ဆန္ဒအလျောက်ပဲဖြစ်စေရမယ်လို့ဒုက္ခတွေများဆန်ရကုလသမဂ္ဂလက်ထောက်မဟာမင်းကြီးဖောက်ကာထက်ကတင်းအင်္ဂါနေတုန်းကသတိပေးပြောကြားလိုက်တယ်လို့အချိန်၄ဒီလုံုံစိတ်ချမှုမရှိသေးပဲနဲ့ပြန်ဖို့မဲ့အစီအစဉ်တွေကိုရပ်ဆိုင်းထားဖို့ကုလသမဂ္ဂလူအခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးမစ်ချယ်ဗက်စလက်ကလည်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရင်ညာဒုက္ခသည်တွေကိုနိုဝင်ဘာ15ကြာသပတေးနေ့မှာမြန်မာနိုင်ငံပြန်ပို့ရေးအစီအစဉ်စတင်မဲ့အပေါ်သဘောထားအမြင်တွေကိုတော့မိုင်းအင်ဂျင်နိုင်ကစူးစိတင်ပြထားပါတယ်။
အင်္ဂါနေ့ကဂျနီဗာကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးဖောကာတာခ်ကကမ္ဘာပေါ်မှာနေရရင်နိုင်ငံကနေအတင်းကျပ်မောင်းထုတ်ခံရမှုနဲ့နိုင်ငံမဲ့ဖြစ်နေတဲ့ကိစ္စဆက်ဆက်မှုမှာရိုဟင်ဂျာဒုက္ခသည်ပြဿနာဟာအထင်ရှားဆုံးဖြစ်ကြောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ပြုမှုဆက်ဆံပုံကိုကြည့်ရင်ဒီအချက်နှစ်ချက်ဆက်ဆက်နေတယ်ဆိုတာတွေ့ရတယ်လို့ဆိုပါတယ်။ဒါကြောင့်လက်ရှိရိုဟင်ဂျာတွေနေရပြန်ပို့ရေးမှာလွတ်လပ်မှုနဲ့မှန်ကန်တဲ့သတင်းအချက်အလက်ပေါ်မှာရွေးချယ်ပိုင်ခွင့်စတဲ့အချက်တွေပေါ်မှာမူတည်ရမှာဖြစ်ကြောင်းဖောကာတာခ်ကပြောပါတယ
်။ Our position remains the same when it comes to
ကျွန်တော်တို့ရည်တည်ချက်ကအရင်အတိုင်းမပြောင်းလဲပါဘူး။ဒါကတော့ဒုက္ခသည်တွေအနေနဲ့သူတို့နေရရင်မြန်မာနိုင်ငံကိုပြန်နိုင်ရေးတည်ကြတဲ့အခါမှာဌာနေပြန်ပို့ရေးအချိန်ရောက်လာပြီလို့ဆိုရမှာပါ။ဒီနေရာမှာလွတ်လွတ်လပ်လပ်ပြန်နိုင်ခွင့်ရရမယ်။နောက်ရွေးချယ်ခွင့်ရှိရမယ်။နေရပြန်ပို့တဲ့ကိစ္စမှာဒုက္ခသည်တွေရဲ့ဆန္ဒအလျောက်ဖြစ်ဖို့အဓိကပါ။ဒီလိုဆန္ဒနဲ့အညီပြန်နိုင်မှုကျွန်တော်တို့တည်ကြအောင်ဆောင်ရွက်ပေးရမှာပါ။
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအစိုးရသဘောတူညီချက်အရနိုဝင်ဘာလ15ရက်နေ့မှာဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ပြန်ပို့မယ့်အစီအစဉ်စတင်တော့မှာပါဒုက္ခသည်တွေရဲ့ဆန္ဒသဘောထားမပါဘဲအတင်းအကျပ်ပြန်ပို့မယ်ဆိုရင်နိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်တဲ့အတွက်နေရပ်ပြန်ရေးကိစ္စကိုနှစ်နိုင်ငံအစိုးရအနေနဲ့ရပ်ဆိုင်ဖို့ကုလသမဂ္ဂလူ့အခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးမီရှယ်ဘက်ချလက်ကလည်းအင်္ဂါနေ့ကသတိပေးကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထင်ရှားတဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးဖြစ်တဲ့ AI ခေါ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကတော့ဒုက္ခသည်တွေနေရပြန်ရေးမြန်မာဘက်ချမ်းမှာအဆင်ပြေဖြစ်နေတာမတွေ့ရဘူးလို့ AI ရဲ့ Asia Pacific ဆိုင်ရာတာဝန်ခံ Francisco Ben Cosmi က VOA ကိုပြောပါတယ
်။ In our opinion the conditions are not suitable for return.
ဘယ်လိုဒုက္ခသည်တွေနေရပြန်ရေးတင့်တော်တဲ့အခြေအနေတွေကဖြစ်မလာသေးပါဘူး။မကြသေးခင်တော့ကပဲကုလသမဂ္ဂကပြောထားတာရှိပါတယ်။ဒုက္ခသည်တွေနေရတန်တန်ရေးအခြေအနေဖြစ်ဖို့ဆိုရင်စိတ်ချလုံခြုံမှုရှိရမယ်၊ဂုဏ်သိက္ခာနဲ့အညီကိုယ်သဘောနဲ့ကိုယ်ပြန်လာမျိုးဖြစ်ရမယ်၊ဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ရမယ်ဆိုပြီးတော့ကုလသမဂ္ဂကပြောထားတာပါ။ကျွန်တော်တို့လည်းဒီချက်တွေအတိုင်းပဲထပ်ပြီးတော့ပြောချင်ပါတယ်။ဒါပေမဲ့လက်ရှိမှာဒီလိုအခြေအနေတွေကဖြစ်မလာသေးပါဘူး
။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေအနေနဲ့အစုလိုက်အပြုံလိုက်တပ်ဖြတ်ခံရတာ၊သူတို့ရွာတွေမီးရှို့ခံရတာ၊အုပ်စုလိုက်အတင်းအာဓမပြုကျင်တာစတဲ့အလွန်ဆိုးရွားတဲ့အခြေအနေတွေကိုရင်ဆိုင်ခဲ့ရတဲ့အတွက်လုံခြုံမှုအာမခံချက်မရှိဘဲနေရပ်ပြန်ဖို့တွန်းဆုတ်နေမှာဖြစ်တယ်လို့ ANU Australia တက္ကသိုလ်ရဲ့ Asia and Pacific ဌာနလက်ထောက်ဌာနမှူး Nicholas Farrelly ကဆိုပါတယ်
And given that there are only very weak indications at this stage
ဒီမှာအစိုးရကအဲ့ဒီဒေသမှာရိုဟင်ဂျာတွေအတွက်လုံပေးနေတာတွေကရေလိုအတွက်လုံခြုံရေးနဲ့ရေရှည်အတွက်ဘဝအတွက်တဲ့ကောင်းမွန်ရေးလူမှုခံစားအခွင့်တွေကိုကြည့်မယ်ဆိုရင်အားနည်းချက်တွေရှိနေတယ်ဆိုတာကို သူတို့ကမြင်နေကြတာကြောက်ပါ
ဒုက္ခတွေညည်ရပြန်ရည်အရင်ကဖိအားပေးခံခဲ့ရတဲ့မြန်မာအစိုးရအနေနဲ့အခုဒုက္ခတွေပြန်ပြီးလက်ခံတဲ့အခြေအနေပတ်သက်လို့လည်းနိုင်ငံတကာရဲ့ဝေဖန်ထောက်ပြမှုကန့်ကွက်မှုအသက်တွေနဲ့ထပ်ပြီးကြုံတွေ့လာရတဲ့အနေအထားရှိနေတာတွေ့ရတယ်လို့ American Chief Site မြန်မာရေးစောင့်ကြည့်လေ့လာနေသူဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။ဗမာပြည်ကနေဝင်းလက်တစ်ခုရောက်နေတဲ့ဒုက္ခတွေကိစ္စကဒီအပေါ်မှာမြင်တဲ့အမြင်တွေကတော်တော်ကိုပွဲပြားပြီးမဆုံးကြဘူးခင်ဗျာ။ဗမာနိုင်ငံဆိုကတမျိုး၊ဘင်္ဂလားဒေ့ရှ်ကတမျိုး၊နိုင်ငံတကာကတမျိုးပေါ့။နောက်တစ်ခါဗမာနိုင်ငံပြည်သူတွေကတမျိုးမြင်နေကြတာမတူကြဘူးခင်ဗျာ။အဓိကကမြန်မာနိုင်ငံဆိုပေါ့။မြန်မာနိုင်ငံဆိုကလည်းဒီအားတွေကြောင့်သူကလက်ခံမှုကတော့တုံတရားအတိုင်းသာအထူးလုပ်ရလိမ့်မယ်။လူပြန်တော့လည်းပဲဝေဖန်မှုတွေကဆက်ရှိနေပါတော့ခင်ဗျာ။မလုံလည်းပဲဆက်ရှိမယ်။လုံလည်းပဲဆက်ရှိမယ်။ရောက်လာပြန်ရင်လည်းပဲဒီကိစ္စပေါ်မှာဘာသာလုံးကအမှုသဘောပဲကြည့်ပြီးမြင်ပြီးတော့ဝေဖန်နေကြတော့ဟိုနောက်ထပ်အမှုသဘောအစ်စ်တွေဖြစ်လာအောင်ပါပဲဒီပေါ်မှာကျွန်တော်တို့လက်ရှိအစိုးရကအကောင်းဆုံးအနေထားတရက်ကိုစူးစမ်းရှာဖွေပြီးတော့ဆောင်ရွက်ရမှာလည်းဖြစ်တယ်ခင်ဗျအဲ့တော့လက်ခံမှုကလည်းလက်ခံရလိမ့်မယ်လက်ခံပြီးဖြစ်လာတဲ့အစ်စ်ဝေဖန်မှုတွေကိုလည်းအစိုးရဆက်ပြီးတော့ကန့်တွဲလိမ့်မယ်လို့မြင်ပါတယ်ခင်ဗျ
တနင်္ဂနွေနေ့ကထုတ်ပြန်တဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ကြေညာချက်မှာတော့ရိုဟင်ဂျာဒုက္ခသည်တွေနေ့ရက်ပြန်ရေးကိစ္စသဘောတူပေမဲ့ဒုက္ခသည်တွေကိုယ်တိုင်လူလူလားလားဆန္ဒအလျောက်သူတို့ရဲ့နေရရင်ဒါမှမဟုတ်သူတို့သွားလိုတဲ့နေရာတွေကိုဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိစွာသူတို့ရဲ့သဘောဆန္ဒနဲ့အညီပြန်ပို့နိုင်ရေးမရှိမဖြစ်လိုအပ်ကြောင်းနဲ့အဲ့ဒီအတွက်လဲသက်ဆိုင်သူတွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့ဖော်ပြထားပါတယ်ရှင်
အင်းညနေစူးစီးတင်ပြခဲ့တာပါခင်ဗျာအခုတော့အာဆီယံဆိုင်ရာသတင်းတွေတင်ဆက်သွားပါမယ်အမေရိကန်ဒုသမရမိုက်ဖန့်စ်ရဲ့အာရှခီးစဉ်အတွင်းအမေရိကန်နဲ့အာရှနိုင်ငံတွေအကြားအပြန်အလှန်ကုန်သွယ်ရေးကိုလွတ်လွတ်လပ်လပ်နဲ့ပုံမွင့်လင်းလင်းဆက်ပြီးလှုပ်ဆောင်သွားမယ်အကြောင်းအခိုင်အမာပြောဆိုဖို့ရှိနေပါတယ်33ညမြောက်အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အမေရိကန်ဒုသမရမိုက်ဖန့်စ်စင်ကာပူနိုင်ငံကိုရောက်ရှိနေတာပါဒီအကြောင်းကိုကျော်အောင်ကဆက်ပြီးပြောပြမှာပါ
ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေအပါအဝင်အင်ဒိုပစိဖိတ်ဒေသနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုအကြားလွတ်လပ်တဲ့ကုန်သွယ်ရေးတွေအပြန်အလှန်ဆက်ပြီးတော့လှုပ်ဆောင်သွားဖို့ကိစ္စကိုအမေရိကန်ဒုသမရမိုက်ဖန့်စ်ကပြောဆိုဖို့ရှိနေပါတယ်။33ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲကိုသမ္မတဒေါ်နယ်ထရမ့်ကိုစားတက်ရောက်ဖို့ဒုသမရမိုက်ဖန့်စ်စင်ကာပူနိုင်ငံကိုမနေ့တုန်းကရောက်လာခဲ့တာဖြစ်ပြီးဂျပန်နိုင်ငံကနေတဆင့်ရောက်လာခဲ့တာ
ပါ။ Japan-US Alliance is historic, it is a cornerstone.Of peace and prosperity.
Indo-Pacific ဒေသတိုးတက်ကြီးပွားရေးနဲ့ငြိမ်းချမ်းရေးမှာအမေရိကန်နဲ့ဂျပန်မဟာမိတ်ဖြစ်မှုကတမိုင်းနဲ့ချီပြီးအရေးပါတဲ့ကိစ္စဖြစ်ပါတယ်။အာဆီယံနဲ့ APEC ညီလာခံတွေမှာသမ္မတထရမ့်ရဲ့ကိုယ်စားတက်ရောက်ဖို့ကျွန်တော်ကိုသမ္မတကညွှန်ကြားထားပါတယ်။အဲဒါကြောင့်ဒီညီလာခံတွေမသွားခင်ဂျပန်ကိုအရင်ဝင်လာတာကမှန်ကန်တဲ့ခြေလှမ်းပါ။အာရှခီးစဉ်တွင်းမှာကုန်သွယ်ရေးနဲ့ယင်းနှိမ့်ညွတ်မှုကိစ္စတွေနဲ့မကဘဲလုံခြုံရေးကိစ္စတွေကိုပါဒုသမ္မတမိုက်ဖန့်စ်ကဆွေးနွေးသွားဖို့ရှိပါတယ်။ပြည်ကနေတုန်းကဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲကိုသမ္မတထရမ့်တက်ရောက်ခဲ့ပြီးအင်ဒိုပစိဖိတ်ဒေသအတွင်းနိုင်ငံတွေနဲ့အမေရိကန်ကြားလွတ်လပ်တဲ့ကုန်သွယ်ရေးတွေကိုလှုပ်ဆောင်မှုသမ္မတထရမ့်ကမဟာဗျူဟာချခဲ့ပါတယ်။အခုဒုသမ္မတမိုက်ဖန့်စ်ရဲ့အာရှခီးစဉ်မှာသမ္မတထရမ့်ချခဲ့တဲ့မဟာဗျူဟာကိုအခိုင်အမာလှုပ်ဆောင်မယ်ဆိုတဲ့အကြောင်းထုတ်ဖော်ပြောဆိုဖို့ရှိနေပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲကိုစင်ကာပူနိုင်ငံမှာမနေ့ကစတင်ကျင်းပခဲ့ပြီးတော့အဲ့ဒီပွဲကိုကမ္ဘာ့ခါပြုလုပ်တဲ့စင်ကာပူဝန်ကြီးချုပ်လီရှန်လုံးကအာဆီယံအသင်းရဲ့အနာဂတ်ကိုအာရုံစိုက်ကြဖို့တက်ရောက်လာကြတဲ့အာဆီယံနိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ
် For our discussions this evening it will be useful for us to take stock of what we have achieved what we still need to do
ဒီညနေကျွန်တော်ဆွေးနွေးကြရတဲ့အထက်မှာကျွန်တော်ဘာတွေကိုလှုပ်ဆောင်နိုင်ခဲ့ကြတယ်လဲဘာတွေလုပ်ဖို့လိုနေသေးတာလဲအာဆီယံရဲ့တိုးတက်ကြီးပွားမှုတွေအနာဂတ်မှာဖြစ်ပေါ်လာအောင်ဘာတွေစပြီးလှုပ်ဆောင်ဖို့လဲဆိုတာတွေကိုဆွေးနွေးကြရပါတယ်ဒီဆွေးနွေးမှုကကျွန်တော်တို့အတွက်အကျိုးရှိပါတယ်။ပညာမှုပုံမှုရရှိအောင်ကျွန်တော်တို့ဘယ်လိုလုပ်ကြမလဲ။ပိုးပြီးလုံခြုံမှုရှိအောင်စီမံစည်းကမ်းကိုအခြေခံတဲ့ဒီတိုင်းဆွေးနွေးမှုမူပေါင်းကိုဘယ်လိုချမှတ်ကြမလဲ။ကျွန်တော်တို့အာဆီယံပြည်သူတွေအကျိုးအတွက်အခွင့်အလမ်းစစ်တွေကိုဘယ်လိုရယူမလဲ။တကြွလုံးဝရှိတဲ့အာဆီယံအဖြစ်ကျွန်တော်တို့ဘယ်လိုဆက်လက်ပြီးရည်တည်မလဲ။အင်အားကြီးနိုင်ငံတွေကအပြိုင်ဆိုင်လွှမ်းမိုးမှုတွေရရှိအောင်တွန်းမြင့်လှုပ်ဆောင်နေကြတာကြောင့်ဒီလိုကာလအတွင်းအာဆီယံအသင်းဝင်နိုင်ငံတွေကတစံတဲ့ထွက်နိုင်အောင်ကျွန်တော်တို့ဘယ်လိုလုပ်ကြမလဲဆိုတာတွေကိုဆွေးနွေးရကြပါတယ်
။အာရှပစိဖိတ်ဒေသအတွင်းစီးပွားရေးအားကောင်းတဲ့နိုင်ငံတွေကတော့တရုတ်၊ဂျပန်၊အိန္ဒိယ၊တောင်ကိုရီးယားနဲ့နယူးဇီလန်နိုင်ငံတွေပါ။ဒီနိုင်ငံတွေအားလုံးနဲ့အာဆီယံနဲ့အကြား
လက်လက်တဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှု၅ခုလှုပ်ဆောင်ထားပြီးပါပြီ။အရှိတောင်အာရှကဖွံ့ဖြိုးတဲ့နိုင်ငံတွေအနေနဲ့အခြေခံစာအုပ်ဆိုင်ရာယင်းနှိမ့်နှံမှုတွေကိုအကြီးအကျယ်လိုလားနေတာပါ။အဲဒါကြောင့်အမေရိကန်ဒုတိယမြောက်မိုက်ပန်စ်ကအခုသူ့ရဲ့ခီးစဉ်တွင်ဘာတွေပြောလိမ့်မလဲ။အမေရိကန်ဘက်ကဘာတွေကမ်းလှမ်းလိမ့်မလဲဆိုတာကိုအာဆီယံနိုင်ငံတွေကအာရုံစိုက်နေကြပါတယ
ကန့်လန့်မှုတွေကိုအမေရိကန်ဘက်ကဘယ်လိုလှုပ်ဆောင်လိမ့်မလဲဒီအကြောင်းနဲ့ပတ်သက်ပြီးအမေရိကန်ဒုသမ္မတမိုက်ပရင်စ်ကသူ့ရဲ့အာရှခီးစဉ်တွင်မှပြောဆိုလိမ့်မယ်လို့မျှော်လင့်ရပါတယ်33ရက်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲကိုစင်ကာပူနိုင်ငံမှာနိုဝင်ဘာလ17ရက်ကနေ15ရက်နေ့ထိကျင်းပသွားမှာဖြစ်ပြီးအဲ့ဒီဆွေးနွေးပွဲကိုတက်ရောက်ဖို့မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့အဖွဲ့လဲစင်ကာပူနိုင်ငံမှာရောက်နေကြပါတယ်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလာပြီးတော့လှုပ်ဆောင်ကြဖို့လေဒေါက်ဆန်းစုကြည်ကတင်းလာနေတော့ကပဲကန့်လန့်ခဲ့ပါတယ
်ကိုကြောင်လင်ဖြစ်ပါတယ်ခင်ဗျာဒါနဲ့တစ်ဆက်တည်းမှာပဲမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုလည်းအာဆီယံထိပ်သီးဆွေးနွေးပွဲမှာရခိုင်အကြက်တဲနဲ့ပတ်သက်လို့တာဝန်ခံမှုရှိရေးတောင်းဆိုဖို့ပြင်ဆင်နေကြပါတယ်ဂျာတာပရင်းနီးနီးကျင်းပမဲ့အဲ့ဒီအာဆီယံထိပ်သီးအစည်းအဝေးပွဲတွင်အခုလိုတောင်းဆိုချက်တွေပေါ်အာဆီယံရေးရာကျွမ်းကျင်သူကိုအောင်စောကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်။ဟုတ်ကဲ့ပါ။အာဆီယံရှေ့တောင်အာရှနိုင်ငံများအသင်းကမြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်မြန်မာစိုးရအနေနဲ့အပြည့်အဝတာဝန်ယူတာဝန်ခံဖို့ထူးထူးခြားခြားတောင်းဆိုဖို့ရှိနေပါတယ်။စင်ကာပူနိုင်ငံကအင်ရှေဖြစ်ချင်းပပေးနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာစင်ကာပူဝန်ကြီးချုပ်လီရှန်လုံကအကြမ်းပြင်ထားတဲ့အာဆီယံဥက္ကဋ္ဌကြီးညာချက်ကိုတကားဖိတ်အစည်းအဝေးထဲမှာအခုလိုတောင်းဆိုဖို့ရှိကြောင်းဖတ်ပြခဲ့တာပါ။ဒီအာဆီယံဥက္ကဋ္ဌကြေညာချက်မူကြမ်းကို Writer သတင်းဌာနကလက်ခံရရှိခဲ့ပြီးနောက်ဆုံးအတည်ပြုကြေညာချက်ကိုတော့ဒီနေ့နောက်ပိုင်းဒါမှမဟုတ်နောက်နေ့တွေမှာကြေညာသွားဖို့မျှော်လင့်ထားကြပါတယ်။ဒီမူကြမ်းထဲမှာမြန်မာအစိုးရဖွဲ့စည်းပေးထားတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်အနေနဲ့ဒီလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုလွတ်လပ်အမိခိုကင်းပြီးဗမ်းမလိုက်မျက်မျက်တတစုံစမ်းကတာဝန်ရှိသူတွေကိုအပြည့်အဝအရေးယူဖို့တာဝန်ရှိနေတယ်လို့တောင်းဆိုထားပါတယ်။အခုလိုအာဆီယံကပြင်းပြင်းထန်ထန်တောင်းဆိုလာတဲ့အပေါ်အာဆီယံအကြောင်းကြွန့်ကျင်သူအေယာဝတီသတင်းဌာနထူထောင်သူနဲ့အဒီတာချုပ်ကိုအောင်စောကအ
ာဆီယံကဘူဂျမူရီတန်ရွှေလက်ထက်တုန်းကဆိုရင်လည်းနောက်ဆုံးမှာအာဆီယံက Cluster Engagement တို့ဟလာဒီဘောဆောင်ဆက်ဆံရေးပြင်သွင်းခဲ့တယ်ဒါပေမဲ့အာဆီယံကိုယ်တိုင်ကအထောင်ကူနဲ့တော့ပိုင်းအောင်စပြီးတော့မြန်မာပြည်နဲ့ပတ်သက်လာရင်ပို့ပြီးတော့ဟိုပြင်းထန်တဲ့ statement တွေဟလာ pressure ပေးရတယ် PRB ဆောင်ရွက်မှုတွေကိုလည်းလုပ်တယ်တစ်ဖက်ကလည်းဒီလိုမျိုးစီကမြန်မာပြည်ကိုလက်ဆော့ပြန်တဲ့ရှိခဲ့တယ်ဆိုတော့အနောက်ကပြောပြတော့သုံးပိတ်ကြရင်အာဆီယံကပါလာတဲ့ကြောင့်မြန်မာဘက်ကရွှေ့ရတာရှိတယ်ဆန်ကျုံနာဂစ်ထိကရကိစ္စပဲကြည့်ကြည့်ဟလာနောက်ဆုံးမြန်မာပြည်မှာပြောင်းခဲ့တဲ့အရှိပြောင်းကိစ္စတွေပဲကြည့်ကြည့်ဒီပင်းကိစ္စတွေပဲကြည့်ကြည့်ဟောအာဆီယံကောင်းဆောင်တဲ့မဟာဒီယာမိုဟာမက်တို့ဟလာလီကွန်ယူတို့ပေါ့နော်အကုန်လုံးကဝင်ပြီးတော့ရွှေ့ရတဲ့အပိုင်းတွေရှိခဲ့တယ
်ဒါအပြင်ကိုအောင်စောကဆက်ပြီးအခုလိုအာဆီယံကပြောလာတာကဆက်ပြီးထိရောက်ဖို့ရှိတယ်လို့သုံးသပ်လိုက်ပါတယ
်အခုဒီဒီတခိုင်းညောင်ပိုင်းကဒီပုဂ္ဂိုလ်များရဲ့ရေကင်းကိစ္စတွေမှာဆိုရင်လေအာဆီယံဘက်ကဝင်ပြီးပြောပြီးဆိုရင်တော့တေချာဝင်ပြောပြီးဆိုရင်တော့ဆန်မြန်မာကောင်းဆောင်နေနဲ့ရောမြန်မာတမန်ကောင်းဆောင်နေနဲ့ရောဟုတ်လားအတိုင်းဒီမှာဘယ်လိုဖြစ်ဖြစ်အစိုးရနှချမ်းပဲဖြစ်နေဖြစ်နေဒီကိစ္စနဲ့ပတ်သက်ပြီးအလေးရေးတူဆောင်မှာဖြစ်တယ်ဘာကြောင့်လဲဆိုတော့အခုစင်ကာပူမှာပြုလုပ်တဲ့အစိုးရမှာဆိုရင်လေတောင်ဆန်းစုကြည်အာဆီယံဘုံမှာမူတည် Look East ဆိုတဲ့ policy အာဒီအကြိမ်တရုတ်ဂျပန်ဟလာဒါရီကိုရီးယားအိန္ဒိယဒါရီပေါ်မှာ investment တွေကိုရဖို့အတွက်သူကတွားပြီးတော့ဟိုစေးရောက်နေတဲ့ကာလပေါ့လေနော်အဲ့လိုကာလမှာဆင်မလို့စိတ်မထွက်တဲ့ဆိုရင်ဒါဟာမြန်မာစိုးရအတွက်ကရောတက်မရောပေါ်မှာတကိစ္စနဲ့တကယ်ရေးကြည့်ကြရင်တွေ့ရမယ်ဆိုတဲ့သဘောထားကိုပြရတယ်လို့အကျဉ်းသုံးသပ်ပါတယ
်တကယ်တော့အရင်စစ်အာဏာရှင်စနစ်တုန်းကအခုလိုအာဆီယံဥက္ကဋ္ဌကြီးညာချက်လူသိရှင်ကြားမထွက်ဖို့ဒီအာဆီယံတကပိတ်ဆွေးနွေးပွဲဒီမှာမြန်မာကောင်းဆောင်တွေဘက်ကအာဆီယံကနေထွက်ဖို့ချင်းချောက်ခဲ့ပြီးတော့တားဆီးခဲ့ပေမဲ့အခုလိုဒီမိုကရေစီဆိုရလက်ထက်မှာတော့ချင်းချောက်ဖို့ခက်နေတယ်လို့ပြောနေချိန်မှာဒီအာဆီယံကြီးညာချက်မူကြမ်းထွက်လာတာဖြစ်ပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြသွားတာပါအာဆီယံအရေးကိစ္စတွေတင်ပြပြီးသွားပြန်တော့အခုတခါပစ္စဖိတ်ဒေသအရေးကိုလည်းတင်ပြခြင်းပါတယ်တောင်ပစ္စဖိတ်ဒေသတွင်းမှာတရုတ်ကဩဇာလွှမ်းမိုးမှုရှိအောင်လှုပ်ဆောင်နေတာတွေကိုစိုးရိမ်တဲ့အတွက်ဒေသတွင်းကာကွယ်ရေးကိုရောတန်တမာရေးဆက်ဆံမှုတွေမှာပါတိုးမြင့်သွားမယ်လို့ဩစတြေးလျအစိုးရကပြောကြားလိုက်ပါတယ်။စစ်တရင်မျိုးကနေ VOA သတင်းနောက်ဖီလ်မာဆာပေးပို့တဲ့သတင်းကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်
။တောင်ပစိဖိတ်ဒေသရင်းမှာဆက်သွယ်ရေးစွန့်အင် 但有不少人呢，也是蛮跟随着，我吃北部，到了比联邦民主人民牛奶没？啊，这个少用半的苦果。澳大利亚苏瓦干的土壤没路，澳大利亚文艺就 Scott Morrison 个表白嘞。大边巴罗马塞军事，边在办波利尼西亚纽维内各军事人嘛，但用这对他是多么偏重的表白嘞。澳大利亚苏瓦尼呢，提到人家为三亚嘛，不帮草原富人来多面多面路。文艺就毛人生个表述来着吧。澳大利亚哈，不是在地大人印尼间南岸那个波比古尼半部墓里，楼上也嘛撇张嘞。文艺就个表白嘞。
We've got their back, they've got our back, they've always had our back.
地大人南岸里半部墓里也不，今儿我走路我半部被压嘛。今儿我半部墓我走路，面子也心里不，走路呢是穿鞋我要没水撇他心不吧，布幕开那昂六百五六百嘞。今儿哈地大人大王西都被撇巴嘞。Cenarui Pacific di dalam bidang zuri Malaysia itu, tujuh sahaja cenarui terkait dengan tiap-tiap negara.
Queensland ini lemah, Australia sedaga tetapi itu belajar kita, wujudnya di mana? Dalam Pacific di dalam tiuga Aussie nama bodoh jawab ni lagu, tumpian ada kulo, nangai kekak juga tumpat jawab ni. Dalam Pacific di dalam itu pun belajar nangai lagu, tiuga acuh ini BCB.人家也一样吧，东吃了嘛不，所以人家才批判的。他讲，澳大利亚个只有八万，其他人人家人家朋友都在垃圾部队，这家人家人呢不帮商业户的老马批讲，啊，李伯伯表姐拉拉批判的。澳大利亚所有的啊，将被不顾好的批的，张力个咯，当不是为其他人嘛，只有也人家人呢，但他们留下木的哈，这很多多面拉个热路表白的。
We have been surprised by the extent to which the Chinese are making a play in the Pacific.
We've always had a very strong relationship with the Chinese. We've always had a very strong relationship with the Chinese. We've always had a very strong relationship with the Chinese. We've always had a very strong relationship with the Chinese. We've always had a very strong relationship with the Chinese. We've always had a very
strong relationship with the Chinese. We've always had a very strong relationship with the Chinese.第五年年家的文件呢，对上孙女母的木老肯参加提提拔的。那年家的文件里哈，东南大专不马上正片呢，年年精神对上别家了吧？澳大利亚年年别人年年一嘛，第五家的蒋伟老先母系列出来四岁母的，澳大利亚年年专多拿个人老板，那年年十三一下的，一生没被撇开吧的。爸爸牛给你嘛，那趟十岁对。Asia Pacific Seaway Bubong Soyan Mupwe, Ebay Ye Te Di Seawego, November Lale Ma Jinparo Ma Pipi, A Seaway Ma Jinpagin, Australia Asuaga, Down Pacific Data Adwe, Akulu UDB, Soyan Mupwe Lola Ra Pipari, Di Seawego, Diltamara Shijan Vena Deo Ma Pipi, Pacific Data Rin Nanganriga Gaunzang Rene, Dija Dishon Mupwego, Down Ma Pipari,Papua New Guinea ha, Australia nengane, anisong ma tishi le ingijan nengan pipi, tu nengan rin achegan asao ni di saamu dwe, da yu ye atao bangu, amyazong ya yu taare nengan le pipari. Da bian, Papua New Guinea ha, da yu ye, anyen buawwe, gabalan siman gini dwe, bawin lemma yitu taare nengan le pipini da ba.
Tokim yu da din jake da bak, niya? Maja gen, mene chao na yi goya ni kuna na yi ti, din sa dwame sisi ni maro,တရင်ပြပုတ်ချက်တပုတ်နဲ့အတူအင်္ဂါညဗီဝေတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ရမှာဖြစ်သလိုမနေ့ကင်းအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာရဖို့ရှိပါတယ်ဗီဝေကိုနားဆင်တဲ့အတွက်ကျေးဇူးပ
ါဗီဝေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA အမေရိကန်နိုင်ငံဗိုလ်ဒူးနေမနေ့ကင်းအစီအစဉ်တွေကိုမနေ့9နာရီအထိအိုင်နိုမီတာ24 kHz 12.1139 လိုင်းနိုမီတာ40 kHz 9443လိုင်းနိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190တို့ကပါဆက်ပြီးတင်ဆက်နေပါတယ်အခုဒုတိယပိုင်းနိုင်ငံဝယ်အတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်အမေရိကန်အီဒီယန်3အင်္ဂလိပ်သင်ခန်းစာနဲ့အတူတိုက်ရိုက်လေးလိုင်းအစီအစဉ်တင်ဆက်တဲ့ခါမှာတော့
ဒီပြလာမဲ့ဖြစ်စင်မှာသူတို့ကိုဘာလဲအနည်းကစောက်ကြည့်နေပါလိမ့်ဘာမှပြေးမထားဘူးဟိုနေအိမ်တွေလည်းအဆင်ပြေမရှိသေးဘူးအဲ့တော့ဂျာစခါမော်ဂျာစခါကဘယ်လောက်ကြာမလဲဆိုတာဘယ်သူမှအားမ
မကြာခင်အပြည့်စုံကိုနားဆင်ရမှာပါခင်ဗျာအခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြခြင်းပါတယ်ထိုင်းမြန်မာနယ်စပ်ရနောင်းနဲ့ကန်ချနာပူရီခရိုင်တွေမှာလူကုန်ကူးသူတွေကိုခေါ်လာတဲ့မြန်မာနိုင်ငံသား58ယောက်ကိုထိုင်းအာဏာပိုင်တွေကနိုဝင်ဘာ12ရက်နေ့ကဖမ်းဆီးခဲ့ပါတယ်အချိန်ဤအသေးစိတ်ကိုတော့VOA သတင်းတော့မအေးမာကရှင်းပြပေးပါအောင်ဗျာ
မြန်မာနိုင်ငံကော့တောင်းဘက်ကနေဆက်လီနှစ်သင်းနဲ့ခိုးဝင်လာကြတဲ့မြန်မာနိုင်ငံသား38ဦးကိုထိုင်းနိုင်ငံရနောင်းမြို့ကအထွတ်စွတ်ဆိုင်ရန်ခရိုင်အတွင်းမှာအမှတ်25စစ်တပ်ရဲ့စစ်ဆေးရေးဂိတ်ကနေဖမ်းဆီးခဲ့တာပါသူတို့ကိုတော့ထိုင်းနိုင်ငံသားလူကုန်ကူးသမားတွေကရနောင်းမြို့မှာအသင်းဆောင်နေပြီးပစ်ကတ်ကား3စီးနဲ့ထိုင်းနိုင်ငံအတွင်းကိုတယ်ဆောင်မောင်းနှင်လာတဲ့အချိန်မှာဖမ်းမိခဲ့တာဖြစ်ပါတယ်လူမောက်ကိုသမားတွေကကား3စီးနဲ့စစ်တပ်ရဲ့စစ်ဆေးရေးဂိတ်ကိုဖျက်မောင်းဖို့ကြိုးစားခဲ့တာကြောင့်စစ်တပ်ကားတွေနဲ့နောက်ကနေအမိလိုက်ပြီးတော့ဖမ်းဆီးခဲ့ရမှာပထမကားတစ်စီးဖြစ်တဲ့ကလာဘီမြို့နယ်လိုင်စင်နံပါတ်နဲ့ကားကကားဘိန်းပေါက်ပြီးလမ်းဘေးမှာထိုးရက်သွားခဲ့ပါတယ်ဒီနောက်မှာတော့ကားမောင်းသူတွေကထွက်ပြေးသွားခဲ့ကြပါတယ်ကားမောင်းသူတွေဟာထိုင်းနိုင်ငံသားတွေဖြစ်တယ်ဆိုပြီးကား3စီးထဲမှာလိုက်ပါလာတဲ့မြန်မာနိုင်ငံသား38ဦးကထွက်ဆိုခဲ့ပါတယ်အာနာပိုင်တွေကတော့ဒီလူတွေတဲကလူကုန်ကူးသမားတွေပမာပါဆက်လက်စစ်ဆေးနေပြီးဖက်ပြေးသွားတဲ့ထိုင်းနိုင်ငံသားကားမောင်းသမားတွေကိုလည်းသူတို့ရဲ့ကားလိုင်စင်နံပါတ်တွေကိုကြည့်ပြီးလူမောင်ကိုသမားတွေဖက်ပြေးလို့မလွတ်နိုင်ကြောင်းနဲ့ဆက်လက်ဖမ်းဆီးမယ်ဆိုပြီးပြောပါတယ်။နိုဝင်ဘာလ12ရက်နေ့မှာပဲထိုင်းမြန်မာနယ်စပ်ကန်ချနာပူရီခရိုင်အတွင်းမှာတရားမဝင်မြန်မာနိုင်ငံသား20ကိုလူမောင်ခိုတင်လာတဲ့ကားကိုလည်းနေကြားစောက်တက်ရင်စစ်ဆေးရေးဂိတ်မှာဖမ်းမိသွားခဲ့ပါတယ်။ထိုင်းနိုင်ငံသားလူမောင်ခိုသမားတဦးကိုလည်းဖမ်းဆီးခဲ့ပါတယ်။ဒီပြည့်နဲ့ပတ်သက်လို့ရနောင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူး 9.1 ဖွန်စီကတော့အခုလိုပြောသွားပါတယ
်။ Salon Management Plan လုံးပတ်တူပါလား။ဟုတ်ကဲ့ကဘာဝတိသူမ
သူပြောသွားတာကတော့အခုလိုမျိုးနယ်စပ်တစ်လျှောက်မှာစစ်ဆေးရေးဂိတ်တွေများများချပြီးစစ်ဆေးနေရတာဟာအစိုးရကချမှတ်ထားတဲ့မူဝါဒအတိုင်းလုပ်နေရတာဖြစ်ပါတယ်။ရနောင်းခရိုင်ဟာမြန်မာနယ်စပ်နဲ့ဖြစ်ဆက်နေတဲ့အတွက်တစ်ဖက်နိုင်ငံကနေဝင်လာတဲ့တရားမဝင်ကုန်ပစ္စည်းတွေဝိရသေးပွားတွေနဲ့လူကုန်ကူးနေတဲ့မှုကင်းတွေကိုပုံမဖော်ထုတ်နိုင်ဖို့ဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါအခုချိန်မှာထိုင်းနိုင်ငံအတွင်းမှာတရားမဝင်နိုင်ငံသားအလုပ်သမားတွေကိုဇက်တိုက်ဖမ်းဆီးနေတဲ့ကြားကလူကုန်ကူးသူတွေကမြန်မာနိုင်ငံသားတွေကိုနယ်စပ်လမ်းကြောင်းမျိုးစုံတုံးပြီးခေါ်ဆောင်လာကြတယ်လို့လည်းထိုင်းရနာပိုင်တွေကဆိုပါတယ်မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံကိုကြော်ပြီးမလေးရှားနိုင်ငံကိုသွားကြဖို့အတွက်လူပွဲသားတွေကိုဖမ်းငွေ2000လောက်ထိပေးပြီးသွားနေကြတာပါ2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေရှော့ချလိုက်ပြီးအဆိုအဆုံ TR3 အဆင့်ကိုတတ်မှတ်လိုက်တာပါအခုလိုမျိုး TR3 ကိုအဆင့်ရှော့ချတတ်မှတ်လိုက်တာဟာလူကုန်ကူးမှုပပျောက်ရေးဆိုင်ရာအနေဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလှုပ်ဆောင်နိုင်ခြင်းမရှိသလိုဒီလိုပြည့်မီဖို့အတွက်တည်တာတဲ့လှုပ်ဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ရှင
်ဗီဒီယိုသင်းတော်မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအာပေါ်မပြတ်စူးစီးတင်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်မဲ့အစီအစဉ်ကိုနိုဝင်ဘာ15ဒီကြာသပတေးနေ့မှာစတင်နိုင်မယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကမျှော်လင့်ထားကြောင်းဆောင်းမအစမှာရေးပါတယ်။ဒါပေမဲ့ဘာတွေဆက်ဖြစ်လာမယ်ဆိုတာစောင့်ကြည့်ရမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရှာဟီဒါဟာကုတ်ကပြောပါတယ်။ပထမဆုံးအတုပ်ပြန်မဲ့ရင်ဂျာမိသားစု485စုရှိပြီးလူဦးရေ2200ကျော်ဖြစ်ပါတယ်ပထမအတုပ်ရင်ဂျာတွေဌာနေပြန်ရေးအတွက်မြန်မာအစိုးရနဲ့လိုအပ်တာမှန်သမျှသူတို့ဘက်ကပူးပေါင်းဆောင်ရွက်ထားပြီးတကယ်လက်တွေ့ပြန်နေမပြန်ဘူးဆိုတာကတော့ဒုက္ခသည်တွေအပေါ်မှာသာမူတည်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတူကပြောကြောင်းလဲဖော်ပြထားပါတယ် မြန်မာနိုင်ငံဘက်ကပြန်မဲ့နောက်ထပ်ရိုဟင်ဂျာဒုက္ခသည်2,200ကျော်စီးရင်ကိုလည်းမြန်မာအာဏာပိုင်တွေထံပေးပို့ထားပြီးဖြစ်ပြီးစီစစ်နေသေးပဲလို့ဆိုပါတယ်ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ကတော့ရိုဟင်ဂျာတွေသူတို့နေရရင်ကိုဂုဏ်သိက္ခာရှိစွာနဲ့လုံခြုံစွာပြန်အခြေချနိုင်ရေးအတွက်ဆက်လက်အားပေးကူညီသွားမယ်လို့ပြောတာပါတယ်အခုလိုဌာနေပြန်မဲ့ရိုဟင်ဂျာတွေထဲမှာအတင်းအကျပ်ပြန်ခိုင်းတာမျိုးမဟုတ်ပဲကိုယ်သဘောနဲ့ကိုယ်ပြန်ရတယ်ဆိုတာကို UNHCR ကအကဲဖြတ်ခွင့်ရဖို့လိုတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောတာပါတယ်အခုလိုပထမဆုံးအတုပ်ပြန်ပို့တဲ့ဒုက္ခသည်တွေအပေါ်မြန်မာအစိုးရကဘယ်လိုဆက်ဆံမလဲဆိုတာကိုစောင့်ကြည့်သွားမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်အပြည့်စုံကိုတော့ dhaka-tribune.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာဆက်လက်ပြီးတင်ပြချင်တာက Sports Leader ဆိုတဲ့အားကစားစာမျက်နှာမှာAFC Olympic အမျိုးသမီးဘောလုံးခြေစစ်ပွဲအတွက်နိုဝင်ဘာ13ရက်နေ့ကသုဝနကွင်းမှာအိန္ဒိယနဲ့မြန်မာအသင်းတို့ရှင်ပြိုင်ကစားကြပြီးအိန္ဒိယက2ဂိုးတကိုးနဲ့ရှုံးသွားပေမဲ့နောက်တစ်ဆင့်ကိုတက်သွားပြီလို့ရေးထားပါတယ်မြန်မာဘက်ကအတွင်းဂိုးကိုဝင်းတင်ကီထွန်းနဲ့ငငယ်ထွေးတို့ကသွင်းခဲ့တာပါ AFC Olympic ခြေစစ်ပွဲအတွက်အုပ်စု4ခုရှင်ပြိုင်ကစားနေကြရမှာအုပ်စုစီမှာအိန္ဒိယမြန်မာနီပေါ်ဘင်္ဂလားဒေ့ရှ်တို့ပါဝင်ကြပါတယ်မြန်မာအသင်းကဘင်္ဂလားဒေ့ရှ်ကို5ဂိုးပြတ်အိန္ဒိယကို2ဂိုးတကိုးနဲ့အနိုင်ရထားပြီးနီပေါ်အသင်းကိုတော့2ဂိုးစီတည်ကြခဲ့ပါတယ်အိန္ဒိယအသင်းကတော့ဘင်္ဂလားဒေ့ရှ်ကို9ဂိုးတကိုးနဲ့နိုင်ပြီးနီပေါ်အသင်းနဲ့2ဂိုးစီတည်ကြတာကမြန်မာကတော့ရှုံးတာပါတယ်နောက်ဆုံးပွဲစဉ်ရလဒ်တွေအရအုပ်စုစီမှာမြန်မာအသင်းက9မှတ်နဲ့အုပ်စုပထမနေရာမှာဦးဆောင်နေပြီးအိန္ဒိယက4မှတ်နီပေါ်က3မှတ်ရထားပါတယ်အုပ်စုပွဲစဉ်တွေကနေဒုတိယအဆင့်တက်သွားတဲ့17သင်းရှိပြီးမြန်မာအသင်းလည်းပါဝင်ပါတယ်။အိုလံပစ်အမျိုးသမီးဘောလုံးပြိုင်ပွဲကို2020ခုနှစ်ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပမှာဖြစ်ပါတယ်။အပြည့်စုံကိုတော့ sportskeeder.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။ဒီရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းဟာပို့ချမှာဖြစ်ပါတယ
်ဒီနေ့မင်းတင်ပြမယ် EDM အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ခုဆိုလိုတာတော်ရရှိများအသိပါ HIND HIND ကတော့အနောက်ဖက် SIGHT SIGHT ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20 20နောက်ကိုပြန်မြင်တာပေါ့20 20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့တော်ရရှိများသိကြင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတက်ရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုတာဖြစ်ပါတယ်။မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ်။ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အဓိပ္ပာယ်ကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုတ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသက်သာတာကိုဝယ်လိုက်မိရင်ကောင်းတာဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နောက်ဖို့ပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ် အရာကတော့ဒီကနေ့မနေ့ကျင်းပခဲ့တဲ့ ETM အသုံးပဲဖြစ်ပါလေ
American Indian 3အင်္ဂလိပ်သင်ခန်းစာကို view ရဲ့မနေ့ခင်းတိုင်းမှာဒေါ်လလတန်းကပို့ချပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂါည view တိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ကိုသားညွန့်ဦးကစီစဉ်ဆွေးနွေးတင်ဆက်တာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာအင်္ဂါည day လေးလိုင်းအစီအစဉ်ကနေပြီးတော့ကျူးစွာပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရခိုင်ပြည်နယ်ကဒုက္ခသည်ပြန်လက်ခံရေးစိန်ခေါ်ချက်နဲ့အလားအလာပါတဖက်နိုင်ငံကိုရောက်သွားတဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်တွေပြန်လက်ခံရေးအစီအစဉ်တွေကိုတော့အခုဒီနိုမာ15ရက်နေ့မှာစတင်မှာဖြစ်ပါတယ်။ကုလသမဂ္ဂဘက်ကတော့ဒီရင်ဂျာဒုက္ခသည်တွေပြန်ရေးမဖြစ်နိုင်သေးဘူးလို့ပြောပေမဲ့အခုဒီစီစစ်ထားတဲ့ဒုက္ခသည်2000နေရာပြန်ရေးဘလောက်ထိချုံချုံဝေရှိနိုင်မလဲ။ဒေသတွင်းမှာနှစ်ဖက်လူမှုတိုင်ဝမ်ကြမှာတဟဇတာရှိနေနိုင်အောင်လို့ဘလောက်ထိစီမံထားနိုင်မလဲ။ဒီအကြောင်းကိုကျွန်တော်ဆွေးနွေးမှာပါ။အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်ကတော့ဒင်းစာဆရာဦးစီသူအောင်မြေဖြစ်ပါတယ်ကျွန်တော်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ပါဝင်ဆွေးနွေးမင်းများလို့ရတဲ့တော်ရရှိနေတော်များသူတို့တယ်လီဖုန်းနံပါတ်တွေပို့ထားပါတယ်အများသောအဖြစ်ကတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ Ranger ဒုက္ခသည်စခန်းကလူတွေများတာတွေ့ရပါတယ်ခင်ဗျာကျွန်တော်တက်နေတော့ခေါ်ပြီးသွားပါမယ်အကယ်၍အားလုံးမခေါ်နိုင်ရင်လေဟိုကျွန်တော်တို့ဒီနေရာချိုတင်တောင်းပန်ပါတယ်ကျွန်တော်ရေစုံဦးစီသူအောင်မြေကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုစီသူရေကြားလားမသိခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ကိုစီစီခုနကကျွန်တော်ပြောသွားလို့ပါပဲအခုဒီကနေ့ဆိုလေဒီရွန်ကြဒုက္ခသည်2000မြန်မာနိုင်ငံဘက်ပြန်ပို့မဲ့ကိစ္စကိုဆိုင်းထားဖို့ဆိုပြီးတော့ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာကြီးကဲကနေပြီးတော့ညင်ညာချက်ထုတ်ပါတယ်ကုလသမဂ္ဂဘက်ကတော့ဒါကိုတော်တော်လေးစိုးရိမ်နေတဲ့အနေအထားတော့ဖြစ်နေတယ်ခင်ဗျာအဲ့တော့အခုဒီနိုမ15ရက်နေ့ဒုက္ခသည်တွေစပြီးတော့ပြန်လည်လက်ခံရေးအစီအစဉ်ဖြစ်နိုင်ကြီးဘယ်လောက်ထိများရှိလဲကိုစီစီဘယ်လိုများမြင်မိပါလဲ
အဲ့တော့ကျွန်တော်တို့ဒရင်းသမားတွေအနေနဲ့ပဲအများအားဟိုလားဆွနေပါလဲလားဆွနေတယ်ဆိုတာကကျွန်တော်တို့လည်းတင်းနေသွားယူခြင်းနဲ့အဲ့ရအခြေအနေလည်းသိချင်တာပေါ့နော်။ဒါပေမဲ့အဲမြန်မာအစိုးရဘက်ကလည်းသူတို့ပြောထားပြီးသားတာပြောထားပြီးသားရှိပါတယ်။ဒီဥစ္စာပြန်လာရေးမပြန်လာရေးဆိုတာတင်ရပြီးအစိုးရဘက်ကအဲမူတည်နေတယ်ဆိုတော့မှသူတို့ပြောထားတာရှိပါတယ်။ဒီလိုခါကျတော့အခုကျွန်တော်တို့ပြောနေတဲ့အချိန်ထိတေချာပေါက်ဒီဆက်ဝါးရင်းလေးကြရဲ့အဲဒုက္ခသည်တွေပြန်လာမယ်မပြန်လာဘူးဆိုတာဒီဒီကကျွန်တော်တို့မပြောနိုင်သေးပါဘူး
။ဟုတ်ကဲ့ဒီနေရာမှာကျွန်တော်တခုပြောချင်တာဒီမတိုင်ခင်မှာကုလသမဂ္ဂအဖွဲ့တွေကမြန်မာနိုင်ငံကပြင်ဆင်ထားမှုတွေကိုဒီပြင်ဆင်ထားတဲ့ဒုက္ခသည်စခန်းတွေအထိပေါ့နော်ယာယီစခန်းတွေအထိတွားပြီးတော့လေ့လာခဲ့တာတွေရှိတယ်။အဲ့တော့သူတို့ဘက်ကအမြင်ကတော့တေချာပြင်ဆင်ထားမှုမရှိဘူးလုံခြုံရေးအစိမ့်ချသေးဘူးလို့ပြောနေတယ်တကယ်ကအဲ့အခြေအနေရှိပါလားကိုစီသူဘယ်လိုသုံးသပ်မိလဲ
။အဓိကကတော့အစိုးရရဲ့အစီအစဉ်ကိုတေချာပြီးတယ်ဆိုရင်တော့ဘယ်တော့သုံးသပ်လို့ရပါလဲ။အစိုးရကသူကအဲလက်ခံရေးစခန်းတစ်ခုလုပ်ထားတယ်။တခုရနဲ့တောင်ပြိုလက်ဝဲစခန်းပေါ့နော်။အဲပြီးတော့မှအဲ့ဒီကနေပြီးတော့မှတရက်ကို250ကျီလောက်သူလက်ခံမယ်။ပြီးရင်မေချင်းကြီးလောက်ပဲပေါ့နော်။အလိုလိုတရက်အဲ့လောက်ပေါ့။အဲ့ဒါပြီးရယ်ဆိုတာနဲ့သူကဟိုဂျာစခန်းထဲမှာသူကထားမယ်။ဂျာစခန်းမှာကျတော့ဘယ်လောက်ကြီးကြာမလဲဆိုတဲ့ဥစ္စာကိုတော့သူအာမခံထားတာမရှိဘူး။ဂျာစခန်းထဲမှာနေရမယ်။ဂျာစခန်းပြတ်တော့သူကအကုန်လုံးကိုတော့သူပြင်ဆင်ထားတယ်လို့ပြောတယ်။စာရေးပေါက်ကြီးအဲ့ဒီမှာဈေးလာရောင်းချမာတွေနောက်ပြီးတော့နေ့စဉ်ထောက်ပံ့မာတွေဒါပေမဲ့ကျမ်းမာရေးအတွက်ဒီအကုန်လုံးကိုသူပြင်ဆင်ထားတယ်လို့ပြောတယ်။ပြီးရင်ဒီပြီးခဲ့တဲ့ရက်ကဒရင်းရရှင်းလင်းပွဲလုပ်တယ်ဒရင်းရရှင်းလင်းပွဲမှာထူးခြားတာတွေကကျွန်တော်တို့ဘာတွေတွေ့ရလဲဆိုတော့ဒေါက်တာဝင်းရအေးကအဲ့ဒီမှာပြောတယ်အပြန်ရောက်လာတဲ့လူတွေက NDC ကတ်ကိုသူတို့လောက်ရမယ်လုပ်ပြီးလို့အထောက်ထားတဲ့လူတစ်ခုရှိတယ်ဆိုရင်အဲ့တို့ကပေါင်တော်ဒေသပေါ့အဲ့ဒါကိုနောက်ပိုင်းမှာလောကဘက်ကပြန်ပြီးရှင်းတာမောင်တော်မြို့နယ်ပေါ့နော်ပေါ်လို့မြင်တဲ့အပြင်မှာလူတွေကသွားလို့ရနိုင်တယ်ဆိုပြီးတော့ရှင်းတယ်။အဲဒီစာကဘာတစ်ခုကျွန်တော်တို့ပေချာပေါက်ပြီးသွားတယ်ဆိုတဲ့ခါကျတော့ဒီစခန်းတွေကပိုရင်စစ်တွေဘက်မှလုထားတဲ့လက်ရှိချိန်ရှိနေတဲ့အဲစခန်းတွေလိုမျိုးမတူဘဲနဲ့အပြင်ကိုလုလတ်ဖက်ခွေရမယ်စခန်းတွေလိုကျွန်တော်တို့အဲ့လိုမျိုးဟိုမှတ်ယူလို့ရတယ်အဲ့ဒါတစ်ချက်။နောက်ဒုတိယတစ်ချက်ကကုလမကတွေကတို့စိုးရိမ်နေတဲ့အချက်ကအဲ့ဒါဘာလဲဆိုတော့ဟုတ်ပြီရဲ့ဂျန်စခန်းတွေမှာဘယ်လောက်ကြီးနေရမှာလဲသူတို့ဒီဘက်နေရာပြန်ချထားပြီးမလဲဆိုတော့အစိုးရဘက်ကဘာလို့လုပ်ထားကြလဲဆိုတော့နေရာ42နေရာသူတို့သတ်မှတ်ထားပါတယ်တဲ့အဲ့ဒါကဘာလဲဆိုတော့အဓိပ္ပာယ်ကဘယ်လောက်ကြီးမီးလောင်ပြီးတော့မှဖြစ်စီရတဲ့နေရာတွေကကျွန်တော်နားလေတာအမူမော်ကနေမောင်တော်ကြီးဘာလန်တစ်လျှောက်ဆိုရင်တော့ဘာလို့မကြံတော့အကုန်လုံးကအကုန်လုံးမီးတွေနဲ့လောင်ပြီးဘရူဇာတွေနဲ့အကုန်လုံးထိုးပြလိုက်ပြီအဲ့ဒီမှာသူတို့ကပြန်ပြီးတော့နေရာချထားပြီးဖို့42နေရာပေါ့နော်42ရွာလောက်သူတို့သတ်မှတ်ထားတယ်အဲ့ဒီမှာနေရာချပြီးမယ်အဓိပ္ပာယ်ကတော့ဘာလဲဆိုတော့အဲ့ဒီလူကဘယ်နေရာမှာသူနေခဲ့ကြလဲသူရဲ့အနီးဆုံးနေရာမှာပြန်ပြီးတော့နေရာချထားပေးမယ်ဆိုတဲ့သဘောအဖွဲ့တွေပါလေချပေးပြီးတော့မှအဲ့တော့အိမ်တွေကမရှိသေးဘူးမရှိသေးတဲ့အခါကျတော့အိမ်ကကိုယ့်ဘာသာကိုစောက်ချင်သလားစောက်ချင်တဲ့ပြင်အဲ့ဒီစောက်တဲ့အတွက်ကိုလုပ်ပြီးရဒုက္ခလာတာနဲ့ပြည်ပြီးတော့မှအဲ့ဒီအိမ်ကိုသူပိုက်ဆိုင်လို့ရမယ်အဲ့ဒါတစ်ခုနောက်ခုကတော့ဟုတ်ပြီကိုမလုပ်နိုင်ဘူးဆိုရင်အစိုးရကဟိုလုပ်ပေးတဲ့အထီးကိုစောက်မလားအဲ့ဒါဆိုရင်အကြည့်ရတာအစိုးရက
နိုင်ငံကလာပြီးတော့မှအဲ့ဒီနေရာ၄၀နှစ်နေရာမှာအောက်ပြီးတဲ့အိမ်နေရာတွေမှာအစားအသောက်ရောက်ရင်နေရာချပေးမယ်ဒါပေမဲ့အဲ့ဒါကလည်းဘာမှအဆင်ပြေကတော့မဖြစ်သေးဘူးအဲ့ဒါကကျေးဇူးနဲ့ကျွန်တော်ဆက်ဖြစ်မှာလဲအခုကတော့အစိုးရဘက်ကစီစဉ်ထားတာကတော့ငကူတိုင်းသိအပြောင်းလဲတော့မရှိပါဘူးအဲ့ဒီအတိုင်းပါပဲ
အဲ့တော့ကုလသမဂ္ဂရဲ့စိုးရင်ချက်ကတော့တကယ်လုံးခိုင်ခိုင်လုံလုံရှိရလားကုစီသူဘယ်လိုမြင်လဲ
အဲ့ကျွန်တော်ထင်တယ်သူတို့စိုးရင်လည်းဆိုလဲစိုးရင်လောက်เสียပဲဘာလို့တစ်ချက်ကဒီပြလာမဲ့ဖြစ်စင်မှာသူတို့ကိုဘာလဲအနည်းကစောက်ကြည့်နေပါလိမ့်ဘာမှပြေးမထားဘူးတော့ဒုတိယတစ်ခုကကျွန်တော်ပြောတယ်လို့ပဲဟိုနေအိမ်တွေလည်းအဆင်မရှိသေးဘူးအဲ့တော့ဟိုဥစ္စာပေါ့နော်ဂျာစခေါ့ပေါ့ဂျာစခေါ့ကဘာလို့ကြာမလဲဆိုတာဘယ်သူမှအာမမခံနိုင်ဘူးအဲ့ဒီတော့အဲ့ဒီကိစ္စကိုသူကစိုးရင်လာပါနောက်အစိုးရဘက်ကပြန်ပြီးပြောတာကလည်းဒါမဲ့လူတွေကဘယ်နေရာဘယ်ရွာတွေကမှသူတို့မသိတဲ့အခါကျတော့ကျူတင်ပြီးတော့အိမ်တွေစောက်ပြေးထားတာကလည်းဟိုအဆင်မပြေဘူးလို့သူတို့ကတော့အကြောင်းပြရတယ်။ဒါအဲ့ဒီလိုအနေအထားမျိုးမှာသူတို့စိုးရိမ်နေဆိုရင်လည်းကျွန်တော်ထင်တယ်စိုးရိမ်ဖြစ်နေကြလို့ပဲထင်ပါလား
။ဟုတ်ကဲ့ခင်ဗျာကိုစီစီအောင်မြင့်လေးလိုက်ပေါ်မှာခဏနေပေးအောင်ခင်ဗျာ။ဒါပေါင်ဆွေးနွေးမဲ့တော်ရှင်တော်များများကစခန်းလေးကများတဲ့ခါကျတော့အဲ့ဒါလေးကိုတုံ့ပြန်ပြီးတော့ဆွေးနွေးပေးဖို့။ကျွန်တော်ရင်းလုံးကိုအစ္စလမ်ဖိတ်ခေါ်ကြပါလေ။ကိုအစ္စလမ်ကဘယ်စခန်းလဲခင်ဗျာ
။ဟာကျွန်တော်ကဘာလို့ကလေးဒုက္ခလေးစ
ခန်း။ဟုတ်ကဲ့ကိုအစ္စလမ်ဆွေးနွေးလိုတာသိကျင်လိုတာသိလိုတာဖြစ်ဆွေးနွေးမြင်းမြန်းလို့ရပါတယ
်။ဟုတ်ကဲ့ကျွန်တော်ရဲ့မင်းရဲ့ရှင်ကိုကျွန်တော်ကအလွန်ဆွေးနေပါလေ။ဆောက်ဆီဒီတော့မှဆိုရင်အခုဒီဟိုလုံချွေအမားတိုင်ရဆိုတာမရှိသေးဘူး။မဆင်ပြေလာရဲ့အတင်တူချက်ကိုလည်းအကောင်အထည်ပေါ်တာယနေ့အထိမရှိသေးဘူးခင်ဗျာ။အာ IDD ဒုက္ခရဲ့စခန်းလေးကိုယနေ့အထိပြောပစ်တင်ပြီးတော့ရလနေရဖတ်တတ်ရင်းဆိုတာမသိရသေးဘူး။နောက်ပြီးတော့မန္တလေးဘုတ်တောင်ရပြတာမှာမိချိုခံရတယ်မိသားစုတွေရဲ့မှာမောင်တော်မျိုးမှာဥပမာဘုတ်တောင်မှာအဲ့လိုနေထိုင်နေလူတွေရှိတယ်သူတို့ပြန်လည်နေရဆောက်တာချင်းသူတို့ရဲ့မငင်တာအကောင်ကြီးဘာတစ်ခုမှငြင်းနေပြီမရှိသေးဘူးဒါကြောင့်မလို့ကျွန်တော်ကနေရခြင်းကိုကျွန်တော်စိတ်ယူပါတယ်
ဟုတ်ကဲ့ခင်ဗျာအကိုအစ္စလမ်ကျေးဇူးပါကျွန်တော်ကိုစီလီကိုပြန်မေးချင်ပါတယ်ကိုစီလီသူတို့စိုးရင်ချက်ကိုကိုအစ္စလမ်ပြောတာကတော့ပထမတစ်ချက်လုံခြုံရင်ဒုတိယချက်ကတော့မြန်မာနိုင်ငံထဲမှာပဲရှိတဲ့ IDP စခန်းထဲမှာပဲရှိတဲ့လူတွေနော်တော့ရဲတေတောင်ထဲမှာပဲရှိတဲ့လူတွေကိုနေရာပြန်လည်ချထားခြင်းရှိသေးပါဘူးလေအဲ့ဒါမှန်ပါလားခင်ဗျာအခြေအနေကအ
ဲ့ဒီခါသူပြောတဲ့ဥစ္စာကလုံခြုံရင်နဲ့ပတ်သက်လို့ပြောမယ်ဆိုရင်ဒီလိုဆိုမှာအဲ့ဒီကနေဝင်လာတဲ့အလူတွေဟိုခရတ်ထားပေါ့နော်ဒီမောင်တော်ဒေတာထဲမှာဆိုရင်ဟိုအစိုးရရဲ့စီးပွားရေးအရာဆိုရင်တော့အဲ့ဒီမှာလည်းလေလာသေးတော့ကြာရစ်တယ်။ကြာတဲ့ခါကျတော့အဒီလူတွေရဲ့လုံုံရေးလဲအခုချိန်ထိကိုဘာမှအန္တရာယ်ရှိတာတွေတော့ကျွန်တော်တို့မတွေ့ရဘူး။ဆိုတော့လုံုံရေးတစ်ပတ်နဲ့ကတော့ဘယ်လောက်ပြဿနာမရှိတော့ဘူး။အဲဒါတစ်ချက်ပေါ့။ဒုတိယတစ်ချက်ကြာတဲ့အခါကျတော့ဒီကနေ့ကနမူနာထောက်ပြတာကအထူးသဖြင့်ဒီစစ်တွေဘက်ကလိုပဲဆိုပါတော့နော်။စစ်တွေမှာဆိုရင်အခုချိန်ထိပေါ့နော်။ဟိုတပိန်းမီလာလောက်ရှိတဲ့ဒုက္ခတွေတွေ့နေရတဲ့ကိုတို့ပြန်မရောက်သေးဘူး။မှန်ပါတယ်အဲဒီစားကလည်းအထူးဘက်ကမဖြေရှင်းနိုင်သေးဘူး။အဲ့ဒီအခုလည်းလည်းသူတို့ကတတိပေးတာကအဲ့ဒီပုံစံမျိုးမဟုတ်ဘူးလို့တော့ဟိုပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပဲတတိပေးတယ်။အဲ့ဒါပါလို့ဆိုတော့ကဲ့နည်းကိုရောက်လာတယ်ဆိုတာနဲ့ပေါင်းတော့မြင့်တယ်အထဲမှာဟိုလက်လက်စွာသွာလာနိုင်တယ်လို့ဒါသူတို့ပထမဦးဆုံးတတိပေးတာပေါ့။ဒါကျွန်တော်ပထမဦးဆုံးကြားဘူးခြင်းပဲ။ဆိုတော့ဒီကတိနဲ့ဆိုရင်တော့အဲ့ဒီတစ်ခုကတော့ဟိုစိတ်ပူစရာမလိုဘူးလို့တော့ထင်ပါတယ
်။ဟုတ်ကဲ့။
ပထမတည်းအဲ့ဒီစစ်တွေဘက်မှာတော့အခုတတိအဲ့ဒီတိုင်းဖြစ်နေတော့
ပါ။အဲ့ဒါကျွန်တော်ထပ်မေးချင်တာကစစ်တွေဘက်ကစခန်းတွေကိုအဲ့မှာရှိတဲ့ ITB စခန်းတွေကလူတွေကိုပြန်လည်နေရာချထားခြင်းမရှိသေးဘဲနဲ့ဘင်္ဂလားဒေ့ရှ်ကလူတွေကိုခေါ်မယ်ဆိုတာကိုလက်တွေ့ကြရလား။ဘာကြောင့်အဲ့စစ်တွေဘက်ကလူတွေကိုပြန်ပြီးနေရာချထားတာမလုပ်နိုင်သေးတာလဲခင်ဗျ။
အဲ့ဒါကတော့အစိုးရဘက်မှာပဲမူတည်မယ်နဲ့တူပါတယ်။အခုလို့ဆိုတော့မတူတဲ့ကြံစည်တစ်ခုကစစ်တွေဘက်မှာကြတော့အဲ့ ITB စခန်းတွေရောက်နေတဲ့ပုံစံတွေအများစုကသူတို့ရငွေရုံးရဆိုရင်ကျွန်တော်တို့ရခိုင်တိုင်းသားတွေနဲ့ရောနှောပြီးနေထိုင်လေလာတဲ့ခါကျတော့အဲ့ဒါကိုယူပြီးတဲ့နေရာချထားပြီးဘုတော့လေဆိုရရဲ့သဘောထားပေါ့နော်အဲ့ဒီမှာဘယ်လိုဖြစ်လဲကျွန်တော်တို့လာလည်းမလဲပါဘူးအဲ့ဒါနဲ့တစ်ခါကလည်းခံရတယ်ရှိကောင်းရှိနေတာပေါ့အဲ့ဒါလည်းသူကနှစ်ပေါင်းအခုဆိုကျွန်တော်လေးကိုကြာနေပြီအဲ့ဒါလည်းခံရတယ်ဒါပေမဲ့ပေါ့ကဲမှာတော့အဲ့လိုမဟုတ်ဘူးအင်ဒီကတစ်ခုလုံးမှာအဓိကနေထိုင်တာမူဆွေတွေကအများကြီးပဲ90%နဲ့ကျော်ပါတယ်ဆိုတော့အဒီနေရာမှာတက်တာပြန်ပြီးတော့ဘယ်လိုလဲသူရေးကနေမလေးမေးရလဲသူရွေးချယ်တာပြီးပြီအဲ့ဒီနေရာမှာအကုန်လုံးနေရာပြန်ပြီးတော့ပတ်ထားတာပြုလို့ဆိုတာတော့ကျွန်တော်တော့ယုံကြည်ပါတယ်အဲ့ဒီကတည်းကနေရာပြန်ချပေးချပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျကျေးဇူးပါကျွန်တော်နောက်ထပ်သွားရှိတူဖိတ်ခေါ်လိုပါတယ်ကိုငင်းချမ်းအောင်ကိုငင်းချမ်းအောင်တို့တို့ဆွေမျိုးမြင်မြောက်လို့ရပါတယ
်ဟုတ်ကဲ့ကိုစီတော်မြင့်လက်ရှိရဆိုတော့ကောင်းပါတယ်အတိတ်ကကအခုဒီရိုဟင်ဂျာ2000ကျော်ပြန်လာတယ်မလာဘူးဆိုတဲ့ဟာအောင်မြင်တယ်မအောင်မြင်ဘူးဆိုတဲ့ကိစ္စကဟိုနိုင်ငံတကာစိုးရိမ်တာတွေဘာတွေပါအကုန်အပါပြောလို့ရှိရင်မအောင်မြင်ပါစေလို့ပဲကျွန်တော်ဆုတောင်းတယ် အဲ့လိုအောင်မြင်နေဆိုရင်ဗမာအစိုးရကစက်ပနာတွေအများကြီးကိုဖန်ပြီးဟုတ်ဖြည့်ချင်းရမယ်ဆိုတဲ့ဟာဖြစ်တယ်ဒီလူ2200ကိုခေါ်တဲ့ကိစ္စကဗမာအစိုးရကရိုဟင်ဂျာတွေထဲမှာတ်ခွဲတဲ့ဟုတ်ဘယ်လိုပြောမလဲတွေးထိုးတဲ့တ်ခွဲတဲ့ဆိုတဲ့ဟာရိုဟင်ဂျာအပိုင်းဝိုင်းမှာဖြစ်နေပြီတကယ်လို့အဲ့ဒီလူ2000ကျော်ပြန်လာပြီဆိုရင်ရိုဟင်ဂျာအချင်းချင်းထဲမှာပြဿနာတွေမျိုးစုံတက်လို့ရှိရင်ကျွန်တော်တို့ကအခုကျပနာဖြည့်ချင်းတဲ့အခါတခုတည်းမဖြည့်ချင်းရတော့ဘယ်နဲ့ပို့ပို့ပို့ပို့ပြီးတော့ဖြည့်ချင်းရဖို့ပါရှိတယ်ခင်ဗျာကျွန်တော်မြင်ရတော့အစိုးရကသူ့ပြဿနာကိုသူရှာပြီးတော့သူ့ဒုက္ခကိုသူပြန်ပြီးတော့ခံပြီးတယ်ပဲကျွန်တော်မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ရိုဟင်ဂျာအပိုင်းဝိုင်းထဲမှာ
ဟုတ်ကဲ့
ဒီလူတွေနဲ့အစိုးရနဲ့ပေါင်းနေရဆိုပြီးတော့တွေးခွဲတဲ့ကိစ္စမျိုးပါဖြစ်ကုန်လို့ပါခင်ဗျာကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ကိုကြီးညာကျေးဇူးပါခင်ဗျာဒါကိုကြီးညာရဲ့အမြင်ပေါ့နော်နောက်ထပ်သွားရှိတူကျွန်တော်ဖိတ်ခေါ်လို့ပါတယ်ကိုေးလိုင်းဒီလိုင်းပေါ်မှာရှိပါလားကိုေးလိုင်းကြားပါလား
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကနားနေကြလို့ပြောမယ်ဆိုရင်အစိုးရအနေနဲ့ဒီယောဟန်စပါနယ်ဇော်ဘီတေးဆိုနေရတဲ့ဒီယောဟန်ဂျာတွေကိုသူတို့ကိုရှင်လို့ပေါ်လာမှမဟုတ်တာဘူးခင်ဗျာဒါမဲ့သူတို့မှငွေတကာကြီးပြအားကိုနေရှင်တို့သူတို့ကခေါ်ရှင်ကလို့ကိုသူတို့ခေါ်ရှင်ကလို့ဟန်ဆောင်ရင်းဆောင်နေကြပါအမေဆုံးမျိုးဆိုရင်ရှင်းရှင်းလေးပြောမယ်ဆိုရင်ဗာလေးဆိုရင်တော့အခုတော်တော်ဝင်းမြာတော့တရန်စာရှင်းရှင်းဝင်မှာပြောက်ထားတယ်ဒါမဲ့အမေကဟွာလပ်ပုံကဂျာတိကမှာတင်းနေရမယ်အရင်လူကပြောပြတာကသူတလန်းကလနေပြီးဆိုနေရုပ်ကိုပြုံးမဲလို့ပြောထားတယ်အခုတကတော့သူကတရန်စာရှင်းရှင်းဝင်မှာတော်တော်ဝင်းမြာကစနိုက်ကိတိနေရမယ်သူကအမ်ဘက်စီဆက်တင်နေလေရှင်းရှင်းနဲ့မွန်တော်မျိုးတွေတွင်တွားလာရေးကောင်းပြုံးမယ်ဆိုတော့အဲ့ဒါတော့မပြေနိုင်သေးတာဘူးခင်ဗျာဘာနဲ့ပြောမယ်အမေပြောမယ်ဆိုရင်ဒီခိုင်တားရင်းဆက်ပြီးတော့ရောသားမေကုန်းလုံးခိုင်ပြီးတော့ကျွန်တော်ယောဟန်ဂျာဒီနဲ့အဲအမြောက်တမေဖို့တဲ့ခံကြတာပါသူတို့မေဖို့အမြောက်တမေဖို့တဲ့ခံကြနေတဲ့သူတို့နိုင်ငံတစီစားရေးချက်ရသွားပြီအခုကျွန်တော်တို့ယောဟန်ဂျာဒီကတော့နိုင်ငံအမြောက်တမေဖို့တဲ့ခေကနေတဲ့သူတို့ပုံကိုအောက်ကြပြီးတော့အန်ဒီတော့ဆက်ရမယ်ဆိုပြီးတော့စကားတွေကိုသူတို့ဥပဒေဆိုင်ကပေါ်ပြန်လာပြီ
ကိုကျော်စိုးနောက်ထပ်သွားရှိသူဖိတ်ခေါ်လိုပါတယ်ကိုကျော်စိုးဆွေးနွေးမေးမြန်းလို့ရပါတယ်တို့ပေါ့
ဟုတ်ကဲ့ပါတော့ကတည်းကဘယ်လိုလုပ်ပြန်နိုင်မလဲသူတို့ရဲ့လုံခြုံမှုဘဝမှာတန်ကြပါမဘာတကုမမဆိုးရတာတင်းတမ်းတမ်းနဲ့မပေးပဲပြောပဲနဲ့ဒေါက်တာဦးပဲတောင်းအဲဒေါက်တာအင်းဒီနေဆက်တူပြီးဒေါက်တာဦးနဲ့တရားအချင်းချင်းကပြောခဲ့တာကျွန်တော်ကြောက်ဘူးပါလေသူတို့ကလည်း NDC ကထုတ်ပဲနဲ့အဲနောက်ပြီးတော့အဲလက်ကင်းစကင်းမှာယာယီစကင်းစားပါမယ်ဆိုပြီးဘာတကုမနိုင်ငံသားကိုရင်မပေးပဲနဲ့သူတို့ရဲ့မူလနဲ့ဆိုင်ရာဒေတာကိုမပြောပဲနဲ့ကျားတဲ့မှနေဖို့တော့ပြောလာမယ်။ဒီအတူကအစံကတမကူကြီးစစစပြေ
။ဟုတ်ကဲ
့။ဘယ်လိုမှဒါဘာဖြစ်လို့ဒီတော့ကဒီလိုဘင်္ဂလားဒေ့ရ်နိုင်ငံတက်ပတ်တဲ့လာလေ။အဲ့ဒါကျအဲအတင်းကအရင်ဆုံးပြင်းပြမှသူတို့ပြန်လာပါလို့တင်တော့
ကိုကျော်စုကျွန်တော်တို့ကိုကျော်စုပြောတာသဘောပေါက်ပါပြီအဓိကတော့အရင်မြစ်ပြဿနာကိုဖြေရှင်းဖို့နောက်တစ်ခုကနိုင်ငံသားကိစ္စ MBC ကိစ္စပေါ့နော်ကျွန်တော်နောက်ထပ်သွားရှိတူထပ်ပြီးတော့ဖိတ်ခေါ်ကြပါလိမ့်ဥမ္မာမောင်။ဟုတ်ကဲ့
။နော်ကျော်ဘလူဟာဒီမန်ဘလူဟာဒီမမနေပါလေ။ရာစကင်ကနေပြီးတော့ရောက်တာနဲ့လက်ကင်စကင်ကရောက်တာနဲ့နေပြီးတော့မြေကက်ပြင်းနေဆိုတာကျွန်တော်အဲ့ဒါတွေရတော့ကျွန်တော်လက်မခံနိုင်ပါဘူး။အပြီးလို့ရှိရင်ကျွန်တော်မွေးရပါနေပြီးတော့တိုင်ရန်သာအပြင်ရရပြသလူတွေပါ။နောက်တစ်ခုကျတော့ကျွန်တော်မောင်တော်မြောက်ပိုင်းတောင်ပိုင်းခွေးထားတယ်။မြောက်ပိုင်းမှာနေပြီးတော့ဒါဝင်ရည်နေရမယ်တောင်ပိုင်းကိုသွားလို့မရဘူးဆိုပြီးတော့ကင်းစက်ရတစ်ခုဒီနယ်လွတ်တော့ကပြုစုကြတာကြားလို့ဆိုတော့အဲ့ဒါတွေရတယ်ကျွန်တော်
ဟုတ်ကဲ
့ထိုက်ပါဘူ
းအခုနကသူဆွေးသွေးသွားတဲ့အထက်မှာရခိုင်လွတ်တော်ကနေပြီးတော့မောင်းတော်တောင်ပိုင်းမှာသူတို့ကိုပြန်ပြီးတော့နေရာမချပေးဖို့ဆိုပြီးတော့ပါဆုံးဖြတ်ထားတာရှိပါတယ်ခင်ဗျအဲ့ဒါကပြဿနာတော်ဖြစ်လာနိုင်လားဘယ်လိုမြင်ပါလဲခင်ဗျအ
ဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ရှင်းအောင်ကျွန်တော်တို့ဟိုကြည့်တယ်ဘာလဲဆိုတော့ဒီရတဲ့ရက်ပိုင်းကဒေါက်ဝင်းမြတ်အေးကသူဘာလို့တုံးတုံးသွားလဲဆိုတော့တောင်းလာတဲ့လူတွေကအဲ့ဒီပန်တော်ပြင်ဂျာစခန်းထဲမှာနေပြီးတဲ့ခါကျရင်မောင်းတော်ဒီကအတွင်းဒီလောက်ကသွားလာနိုင်တယ်ပေါ့နော်အဲ့ဒါဆိုတော့မောင်းတော့ဒေတာဆိုတာပါလေဒေတာဆိုတာမရှိဘူးလေကျွန်တော်တို့ဒီမြန်မာဒီပုံထဲမှာမရှိဘူးသူကခရိုင်ရှိတယ်မြို့နယ်ရှိတယ်အဲ့ဒီမှာဘာရှိတယ်လဲဆိုရင်မောင်းတော့ခရိုင်ဆိုတာရှိတယ်မောင်းတော့ခရိုင်ရဲ့အောက်ပါဆိုရင်မောင်းတော့မြို့နယ်နဲ့အဲဘူးပြည်တော်မြို့နယ်ဆိုတာရှိတယ်ရှိတဲ့အခါကျတော့အဒီလူတွေပြည်သွားရမလဲပေါ့နော်ဒါနဲ့ဒီမှာရှင်းလင်းမဲ့ကိုဒေတာနားထောင်ကြည့်ရင်လည်းတစ်ပိုင်းမှာလောက်လောက်နဲ့ပတ်သက်တဲ့တာဝန်ရှိသူတွေနဲ့အုပ်ချုပ်ရေးတာကတာဝန်ရှိသူတွေပြောတဲ့အခါကျတော့ပေါင်တော့မြို့တယ်အတွင်းမှာပဲအလိုက်ကသွားလာနိုင်တယ်လို့သူကဆိုလို့လားတခြားမြို့တွေကတော့သွားလို့မရအောင်အဲ့ဒါအရင်တော့ရှိထားတဲ့1980နှစ်နိုင်ငံသားဥပဒေအတိုင်းကိုသူကဆက်ပြီးတော့မှဟိုပြောဆိုထားတဲ့သဘောပဲနောက်တစ်ခုက52မြို့52နေရာမှာပေါ့နော်နေရာချပြီးမဲ့လို့တော့အဲ့ဒီပြည်သူ့ရှင်းလင်းပွဲမှာပြောတယ်ဒါပေမဲ့အဲ့ဒီ52နေရာက ဲနေရာတွေလေဒီမောင်နှောမြို့နယ်ဧရိယာထဲမှာပဲပါသလားတော့ပြီးတော့မောင်နှောတောက်ပိုင်းတွေမှာဒီအဲ့ဒီမှာတွေရောပါသလားဆိုတာကျွန်တော်တို့မသိနိုင်ဘူ
းဆင်းနေမဲ့တော့ရှင်ချို့လေတားဆီးဒီပါတယ်ဒါမှမဟုတ်ကျွန်တော်တို့အပြည့်လည်းမခေါ်နိုင်တော့ဘူးချင်းလည်းသိမရလို့ပါကျွန်တော်ကိုစီသူမေးချင်တာကတော့ NVC ကတ်နဲ့ပြဿနာပါခုနကဆင်းနေသွားတဲ့အထဲမှာတချို့ဒုက္ခတွေတွေကနိုင်ငံသားအမျိုးသားမှတ်ပုံတင်ရပြီးသားလူတွေပါပါတယ်တဲ့သူတို့ဘက်ကပြောနေတော့ဒီလူတွေက IPC ရှောက်ဖို့ဆိုတာမဖြစ်နိုင်ဘူးဆိုတော့ဒီကိစ္စကိုမြန်မာစုရဘက်ကရှင်းဖို့တစုံတရာသူတို့ပြင်ဆင်ထားတာရောကြားမိပါလား
သူတို့ပြောတာကတော့ရောက်လာတဲ့ဆိုရင်ဒါ NVC ကတ်ကိုတော့သူကလုပ်ရမယ်အပြည့်တော့ငွေလုံးကမှတ်ပုံတင်နေရှိကြလားနိုင်ငံသားဟိုကအချိန်တိုင်းရှိကြလားအရှိတယ်ဆိုရင်အဲ့ဒီတိုင်းကိုပြန်လုပ်ပြီးပါမယ်ဆိုပြီးတော့မှပြောတာတော့ရှိတယ်ဒါအာဏာပိုင်တွေဘက်ကပြောတာပေါ့နော်ဒါပေမဲ့ကျွန်တော်ကစစ်ပေးတာရှိတယ်ကတော့ဒီဒုက္ခသည်စခန်းကြီးကျွန်တော်ရောက်ဘူးလေအဲ့ဒီမှာဆိုသူတို့လက်လက်ပြကိုတို့ကိုသူတို့ပြတာတွေရှိတယ်ကျွန်တော်တို့ငွေကြေတော့ကကျွန်တော်တို့ငွေကြေရတဲ့သုံးခေါက်ချိုးတာကျွန်တော်ကင်ခဲ့ရတယ်လေအဲ့ဒီဘတ်ပုံတွေနေသူတို့ကင်ထားတာတွေရှိတယ်ဒါပေမဲ့သူတို့တွေလည်းဒုက္ခသည်စခန်းထဲမှာပဲသူတို့ဆက်ပြီးတော့နေရတယ်နိုင်ငံသားကပြရတယ်သူတို့ကင်ဆောင်ခွင့်လည်းသူတို့မရှိဘူးအဲ့လိုဟာတွေရှိနေတဲ့အခါကျတော့မယုံကြည်ဘူးဆိုရင်လည်းအဲဒါကတော့မယုံကြည်တဲ့လူတွေဘက်ကတော့သူတို့တာမရဖြစ်တဲ့ဝင်ရှိပါတယ်ဘာလို့ဆိုတော့အစိုးရကဟိုဒါနဲ့ပတ်သက်ပြီးတော့မှနှုတ်နဲ့ကတိပေးတာတွေပဲရှိတယ်လက်ပြကြီးကဘာမှလုပ်ပေးတာရှိမှမရှိတဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ Daily Life Season ချိန်စစ်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့ကိုစီသူအောင်မြင့်နဲ့တော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့အချိန်အကန့်အသတ်ရှိတော်မလို့တော်များများကိုမခေါ်လိုက်နိုင်ပါဘူးဒီကနေ့ကိုကျွန်တော်တောင်းပန်ပါတယ်ခင်ဗျာ Daily Life Season ဒီမှာပဲကျန်းမာခွင့်ပြပါခင်ဗျာ
ကိုသားညုံဆွေးနွေးတင်ဆက်တဲ့အင်္ဂါည VOA Daily Life Season ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်ထင်တောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။အခုတော့ကြံစည်နေသေးတဲ့အချိန်တော်တွင်မှသတင်းအချင်းချုပ်ကိုကိုဇော်ဝင်းနှိုင်ကတော့ပြပြပါအောင်ဗျာ
။ California ပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာတပြန်တည်းလောင်နေတဲ့တောမီတွေကိုထောင်ပေါင်းများစွာသောမိသားသမားတွေကငြိမ်းသက်နိုင်ဖို့ကြိုးစားနေကြပါတယ်။ဒီတော်မီတွေကြောင့်အနည်းဆုံးလူ44ဦးသေဆုံးပြီးတော့288ဦးလောက်လည်းပျောက်ဆုံးနေဆဲဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ Campfire လို့အမည်ပေးထားတဲ့တောင်ပိုင်းကလူဦးရေ3000နီးပါးရှိတဲ့ Paradise မြို့အနီးဝန်းကျင်မှာလောင်နေတဲ့တော်မီတွေကြောင့်အနည်းဆုံးလူ42ဦးသေဆုံးပြီးတော့တစ်မြို့လုံးနီးပါးမိလောင်သွားကြတာပါ။ California ပြည်နယ်တောင်ပိုင်းက Los Angeles မြို့အနီးနာမည်ကြီးဟောလိဝုဒ်မင်းသားမင်းသမီးတွေအဆိုတော်တွေနဲ့လူကုန်တာနေနေတဲ့အရာမှာလောင်နေတဲ့တော်မီကြောင့်နာမည်ကြီးအဆိုတော်တွေရဲ့တရုတ်ဆောင်တွေရဲ့အိမ်တွေလည်းမိတဲ့ပါသွားတယ်လို့ဆိုပါတယ်။စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကနေမြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ရဲစက်မှုတွေမှာတာဝန်ရှိသူတွေကိုအပြည့်အဝအရေးယူပေးရေးတောင်းဆိုတဲ့ကြေညာချက်ထုတ်ပြန်ကြဖို့ပြင်ဆင်နေပါတယ်။ဒါဟာအဖွဲ့ဝင်နိုင်ငံတစ်ခုချင်းစီရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရဘူးဆိုတဲ့ကာလရှည်ကြာတည်ရှိလာခဲ့တဲ့အာဆီယံရဲ့အခြေခံမူဝါဒကိုကျော်လွန်ပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ပြင်းထန်စွာရပ်တည်သွားမယ်ဆိုတာကိုအာဆီယံကပြသမဲ့အနေအထားဖြစ်ပါတယ်။အာဆီယံထိပ်သီးဆွေးနွေးပိတ်ပွဲအခမ်းအနားမှာပြောကြားဖို့ရှိတဲ့အိရှင်အလက်ဂျာဥက္ကဋ္ဌစင်ကာပူဝန်ကြီးချုပ်လီရှန်လုံးရဲ့မိန့်ခွန်းမူကြောင်းကိုရိုက်တာသတင်းဌာနကကြိုတင်ရရှိခဲ့တာမှာရခိုင်ပြည်နယ်တွင်းကအခြေအနေဟာစိုးရိမ်စရာကောင်းနေဆိုတာကိုထည့်သွင်းပြောကြားဖို့ရှိကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ဒီမိန့်ခွန်းပါအချက်လက်တွေဟာတကယ်တကယ်ပြောကြားတဲ့အခါမှာတော့ပြောင်းလဲမှုတွေရှိနေပါတယ်။အမေရိကန်ဒုသမ္မတမိုက်ပန့်စ်ဟာလည်း33ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးတက်ရောက်ဖို့စင်ကာပူနိုင်ငံကိုမနေ့တုန်းကပဲရောက်သွားခဲ့ပါလေ။ဂျပန်နိုင်ငံကလည်းတဆင့်ရောက်သွားခဲ့တာပါ။သမ္မတဒေါ်နယ်ထရမ့်ကိုစားအာဆီယံထိပ်သီးဆွေးနွေးကိုတက်ဖို့ရောက်လာတာဖြစ်တယ်လို့ဒုသမ္မတကပြောပါလေ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နိုင်ဖြစ်ပါလေ။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါလေ။ဒီကနေ့မိနစ်အတွက် VOA အစီအစဉ်လေးကိုမိနစ်6နာရီနဲ့9နာရီအထိအနုမီတာ2440 51တက်ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သောရစီမံလေးတကွာမြန်မာပြည်သူပြည်သားအားလုံးကြောရှင်းပွေရာနေ့တနေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.